Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇူလိုင်လ29ရက်တောက်ကြနေ့ညဖက်9:00နာရီ20:00အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါရဲ့ရှင်။ခုညပိုင်းစီစဉ်တွေကိုကျွန်မနန်းလောက်ကတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုရှင်းပြောင်းနေကျွန်တော်ကြော်သိမ်းကြည့်ညမှာပါ။အမေရိကန်ပြည်ထောင်စုမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ် Hillary Clinton ဟာကြာသပတေးညပါတီညီလာခံမှာမိန့်ခွန်းပြောပါရတယ်။အပြည့်ရဲ့လက်မှတ်ထိုးမှထားတဲ့ဒိုင်းနာလန်နဂိုင်ဖွဲ့ရီ22ရာစုပြည်လုံးညီလာခံတက်ဖို့ကအပြည့်ရဲ့သဘောတူချက်ကိုလက်မှတ်ထိုးရမှာလားဆိုတဲ့ပုံမူတည်တယ်လို့ဒိုင်းနာကောင်းဆောင်တူကပြောပါရတယ်။ငွေစေဝါပေါင်းကူမှုနဲ့အင်ဒိုနီးရှားမှာတည်တံပေးထားသူတွေနဲ့4ယောက်ကိုဒီကနေ့တည်တံဆင်ရင်ပြီးကျန်တဲ့10ယောက်ကိစ္စဆိုင်းငံ့ထားလိုက်ပါရတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အမျိုးသားပြန်လည်တည်မြဲရေးအတွက်27ရာစုပြည်လုံးညီလာခံကျင်းပဖို့ပြင်ဆင်နေချိန်မှာပဲရှမ်းပြည်နယ်ထဲမှာတိုက်ပွဲပြန်ဖြစ်နေပါဗျာ။အပြည
့်ဒီပေါ်တော့ဖတ်ရတာကျွန်တော်တို့ဖတ်နေမှန်းရဖြစ်တာ။ကျွန်တော်တို့ပေါ်မှာအမှန်ကြီးအမှန်မှတ်မှန်နဲ့ချက်ကျွန်တော်တို့ဖတ်နေ။
TNLA တအောင်းပလောင်တပ်ဖွဲ့ပြန်ကြားရေးအရာရှိဗိုလ်ကြီးတအိုက်ကျော်ပါရှင်နောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ဒါအပြင်ကချင်ပြည်နယ်မိုက်ကြရမှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရဲ့ညီလာခံနောက်ဆုံးရသတင်းနဲ့အတူ NLD ကထုတ်ပြန်လိုက်တဲ့စီးပွားရေးမှုဝါဒနဲ့ပတ်သက်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဦးတန်းမြင့်ကိုမေးမြန်းထားချက်တွေကိုတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝါမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကုကြကြသိန်းနဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာတဲ့ Hillary Clinton ကပါတီညီလာခံနောက်ဆုံးနေ့ကြာသပတေးနေ့ညမှာမိန့်ခွန်းပြောတဲ့အထိနိုင်ငံရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ညီညွတ်ဖို့လိုတယ်ဆိုတာအလေးထားပြောသွားပါတယ်။ဒါဟာမိမိတို့ပေါ်မှာပဲလုံအောင်မူတည်နေကြောင်းအားလုံးအတူတကွအောင်မြင်နိုင်ဖို့အားလုံးလက်တွဲလှုပ်ဆောင်ကြမလားဆိုတာဆုံးဖြတ်ရမှာဖြစ်ကြောင်း Mrs. Clinton ကပြောပါတယ်။အသက်68နှစ်အရွယ် Hillary Clinton ဟာပြည်နယ်တစ်ခုချင်းစီအလိုက်ပါတီတွင်အကြိုရွေးချယ်ပွဲတွေမှာသူ့ရဲ့အဓိကပြိုင်ဘက်ဗမွန်ပြည်နယ်ထဲလွတ်တော်မှ Bernie Sanders ကိုအနိုင်ရပြီးသမ္မတလောင်းဖြစ်လာတာပါ။ပြီးခဲ့တဲ့ရက်ပိုင်းကပါတီညီလာခံမှာတော့ Mr. Sanders ကိုယ်တိုင်က Mrs. Clinton ကိုထောက်ခံကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်း Mr. Sanders ကိုထောက်ခံသူတွေထဲမှာ Mrs. Clinton ကိုမဲမပေးဘူးလို့ပြောထားသူတွေရှိနေတာကြောင့်နိုဝင်ဘာလရွေးကောက်ပွဲမှာအဲ့ဒီလူတွေကိုဆွဲဆောင်စည်းဝေးမှုကိစ္စဟာ Mrs. Clinton ရင်ဆိုင်ရမယ့်စင်ခေါ်မှုတွေကတစ်ခုဖြစ်ပါတယ်။ Mr. Sanders ကလူငယ်တွေကိုစည်းဝေးနိုင်ခဲ့တာစီးပွားရေးနဲ့လူမှုတရားမျှတရေးရှိလာဖို့တွန်းအားပေးတာတွေကိုလည်း Mrs. Clinton ကချီးကျူးပြောဆိုပါတယ်။နိုင်ငံမှာလူလက်တန်းစားတွေအဆင်ပြေရင်တိုင်းပြည်လက်ထူထပ်တာမှုလစာကောင်းတဲ့အလို့အကင်တွေပို့ပြီးဖန်တီးပေးမယ်လို့ Mrs. Clinton ကကတိပေးသွားပါတယ်
။တူရကီနိုင်ငံမှာဗိုလ်ချုပ်ကြီးဟူလူစီအခါကိုစစ်ဦးစီချုပ်ဖြစ်ရာဒူးပြန်ပေးလိုက်တဲ့အပေါ်အန်ကာရာမြို့တော်ဒေသခံတွေကကြိုဆိုကြပါတယ်။စစ်ကောင်စီနဲ့တွစ်ဆုံဆွေးနွေးပြီးတဲ့နောက်မှာတယ်လီဝင်းရှင်းအဆင်ရှိတဲ့ဗိုလ်ချုပ်ကြီးအခါကိုရာဒူးပြန်ပေးလိုက်တာဖြစ်တယ်လို့သမ္မတရုံကကြေညာပါတယ်။ဇူလိုင်လ15ရက်နေ့ကသမ္မတရီစစ်တာယီအရိုဝန်ကိုအာနာသိမ့်ဖို့တန်စီမှုမှာပါဝင်ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ကြီးတဲ့နဲ့ရေတပ်ဗိုလ်ချုပ်ကြီး149ယောက်ပါဝင်စစ်ဘက်အရာရှိပေါင်း1900နီးပါးကိုတပ်ကနေထုတ်ပစ်လိုက်ပြီးတဲ့နောက်အခုဦးစီးချုပ်ကိုပြန်ခတ်နာပါအာနာသိမ့်မှုနဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့လူပေါင်း16000နီးပါးကိုထိမ့်သိမ်းထားပြီးအဲ့ဒီထဲကထက်ဝက်လောက်ကဒီအမှုနဲ့ရင်ဆိုင်နေရပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုလူမှုရေးနဲ့စီးပွားရေးဒဏ်လူညီများမရှိမှုတွေကြောင့်လွတ်လပ်စွာစုဝေးခွင့်နဲ့တင်ပင်ဖွဲ့စည်းခွင့်တွေအပါအဝင်စံတန်မှုတွေပြည်မီဖို့အလံဝင်နေတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂကြွမ်းကျင်သူတူကပြောလိုက်ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးမိုင်နာ KI ဟာ18ရက်ကြာအမေရိကန်ခီးစဉ်တွင်ဘော်တီမိုးဝါရှင်တန်နယူးယောက်နဲ့ဖီလာဒယ်ဖီးယားမြို့တွေအပါအဝင်မျိုးကြီးအများပြားကိုလှည့်လည်လေးလာပြီးတဲ့နောက်ကျသပတေးနေ့ကအဲ့ဒီလိုပြောတာပါလူတွေအနေနဲ့အခုချိန်မှာဒေါသထွက်ဖို့နဲ့အားမလို့အားမရဖြစ်ဖို့ခိုင်လုံတဲ့အကြောင်းချက်ရှိနေပါတယ်လို့မစ္စတာကီယိုင်ကပြောပါတယ်အခြားလက်ရှာဖွေတဲ့အခုခီးစဉ်မှာလူမျိုးရေးနဲ့ဆိုင်တဲ့ကိစ္စတွေပါဝင်ဖို့မဟုတ်ပေမဲ့လူမျိုးရေးကိစ္စမပါဘဲဆွေးနွေးပြောဆိုဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်လူမျိုးရေးခွဲခြားမှုကိုနားလည်ဖို့ဆိုရင်အမေရိကန်ရဲ့နှစ်ပေါင်း400သမိုင်းကိုနောက်ပြန်ကြည့်ရမယ်လို့မစ္စတာကီယိုင်ကပြောပါတယ်အဲ့ဒီသမိုင်းမှာကြုံပြတဲ့ကိစ္စအာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေကိုဘေးဖယ်ထုတ်တဲ့ခွဲခြားဆက်ဆံရေးဥပဒေပြဋ္ဌာန်းထားတာတွေရှိနေပြီးလူသန်းပေါင်းများစွာရဲ့ဘဝတွေဟာဝမ်းနည်းကြည်ကွဲပွဲဆင်းရဲမွဲတွေပြီးဖိနှိပ်ညှဉ်းပန်းမှုတွေနဲ့ကြုံခဲ့ကြရတာပါကြုံလို့တဲ့ကိစ္စမရှိတော့တာကာလအတော်ကြာနေပြီဖြစ်ပြီးလူမျိုးရေးခွဲခြားတာကိုဥပဒေနဲ့တားမြစ်ထားပေမဲ့တခြားပုံစံအမျိုးမျိုးနဲ့ခွဲခြားဆက်ဆံတာတွေရှိနေတော့မယ်လို့ကုလသမဂ္ဂစုံစမ်းရေးမှူးမိုင်နာ KI ကပြောပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာဒီကနေ့မနေ့အစောပိုင်းကပြစ်ခတ်မှုတွင်ရဲတပ်ဖွဲ့ဝင်တဦးသေဆုံးပြီးတော့နောက်တူအပြင်းထန်ထန်ရသွားတယ်လို့မြို့နယ်ရဲတပ်ဖွဲ့အကြီးအကဲကပြောပါရယ်။ရက်ွက်တစ်ခုမှာရင်စည်းကမ်းဖောက်ဖျက်မှုတစ်ခုအတွက်ရဲတပ်ဖွဲ့ဝင်တွေကတားဆီးတာကနေပြစ်ခတ်မှုဖြစ်တာလို့ဆိုပါရယ်။ပြစ်ခတ်မှုဖြစ်တဲ့နေရာကိုအနီးဝန်းကျင်မှာရှိကြတဲ့တခြားရဲတပ်ဖွဲ့ဝင်တွေရောက်သွားချိန်မှာတပ်ဖွဲ့ဝင်နှစ်ယောက်ပြစ်ခတ်ခံရတာကိုတွေ့ရပြီးတယောက်ကရင်ဘတ်မှာအချိန်တော်တော်များများအပြစ်ခံထားရတာကိုတွေ့ရပါရယ်။လို့ဖော်ကိုင်းပဲရဲတပ်ဖွဲ့ဝင်တွေကဒဏ်ရာရထားတဲ့ရဲတပ်ဖွဲ့ဝင်ကိုအသက်ငယ်ရှေးဦးသူနာပြုစုနည်းနဲ့ကုသပေးပြီးရဲကားပေါ်တင်ပြီးတော့ဆေးရုံပို့လိုက်ကြတာလို့ဒေသတွင်သတင်းတွေကဖော်ပြပါတယ်။သူ့အသက်ကိုကယ်ဖို့မလုပ်နိုင်ခဲ့တာကြောင့်အယမ်းကိုစိတ်မကောင်းဖြစ်ရတယ်လို့ရဲတပ်ဖွဲ့အကြီးအကဲရှယ်လီဇင်မမန်ကဒေသတွင်သတင်းဌာနကိုပြောပါတယ်။ဒါလက်စ်ဘတ်တန်ရူ့ရှ်မြို့တွေမှာမကြသေးခင်တဲ့င်းပတ်တွေအတွင်းရဲတပ်ဖွဲ့ဝင်အများအပြားတည်ဆုံခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံတဝန်းကရဲတပ်ဖွဲ့ဝင်တွေကိုအထူးသတိပေးထားတာပါအခုဆန်နီဂိုဖြစ်ရမှာတန်တရားရှိသူစပိန်နယ်ဘွားတူကိုဖမ်းထားတယ်လို့ရဲတပ်ဖွဲ့အကြီးအကဲဇင်မမန်ကပြောပါတယ်အဲ့ဒီလူဟာလဲတနတ်ဒဏ်ရာရထားတာကြောင့်ဒေသအတွင်းစေယုံတစ်ခုမှတင်ထားပြီးကုသပေးနေပါတယ်ရှင်
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတောက်ကြညာပဲသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။မကြခင်ကျင်းပဖို့ပြင်ဆင်နေတဲ့22ရာစုပင်လုံညီလာခံကိုအပြည့်ရလက်မှတ်မထိုးရသေးတဲ့အဖွဲ့တွေတပ်ဖို့ကိစ္စမှာနိုင်ငံလုံးဆိုင်ရာပြစ်ခတ်ရဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးတာနဲ့ဆိုင်လားမဆိုင်ဘူးလားဆိုတာပေါ်မူတည်တယ်လို့ညညွတ်သောဒိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
်။လက်မှတ်22ရာစုပင်လုံညီလာခံပေါ့နော်။ဒါကဇာဘောညီလာခံမှာတက်မယ်မတက်ဘူးဆိုတဲ့ဟာကတော့ဒီဘူးရအဖြစ်ကတော့အလုံးတက်ခြင်းနဲ့ဆန္ဒရှိတယ်เนาะဒါပေမဲ့တက်နိုင်မလားမတက်နိုင်ဘူးလားဆိုတဲ့ကိစ္စကတော့ဟို NCA ကိုလက်မှတ်ထိုးရမလားထိုးပြီးမှတက်ခွင့်ရှိမလားဆိုတဲ့ကိစ္စပေါ်မှာလည်းအများကြီးစကားပြောပါလေအဲ့ဒီကိစ္စလည်းဒီနေ့ဒီဒီဝိုင်းမှာလည်းဆုံးဖြတ်ပေးလို့မရဘူးဖြစ်နေပါလေเนาะဒါဆိုရနဲ့ပြန်ကြည့်ရအောင်မယ
်ကချင်ပြည်နယ်မကြံမြို့မှာကျင်းပနေတဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲလေးရမြောက်နေ့ပြည်သင်းစာရှင်းလင်းပွဲအတွင်းမှာနိုင်ဟန်တာကအဲ့လိုပြောသွားတာပါဒါအပြင်22ရာစုပင်လုံညီလာခံမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုအစိုးရနဲ့ပြန်ပြီးဆွေးနွေးတဲ့အခါနားလည်မှုရမှာလာမယ့်22ရာစုပင်လုံညီလာခံကိုတက်မယ်လို့လည်းပြောပါတယ်။ဒီကနေ့မန်ချာယန်ဆွေးနွေးပွဲမှာတော့နိုင်ငံရေးဆွေးနွေးမှုမူပေါင်းနဲ့ပတ်သက်ပြီးဆွေးနွေးကြပါတယ်။နိုင်ငံရေးဆွေးနွေးပွဲမှာကိုစားပြုတယောက်ဆွေးနွေးမယ်ကိုစားပြုအစုအဖွဲ့ကို9ပွင့်ဆိုင်လို့အစိုးရဘက်ကသတ်မှတ်ထားတဲ့ပေါ်တိုင်းရင်းသားတွေဘက်ကလက်မခံဘဲအရင်ကတည်းကတိုင်းရင်းသားတွေသဘောတူထားတဲ့ကိုစားပြုအစုအဖွဲ့3ပွင့်ဆိုင်သတ်မှတ်မှုကိုသာလက်ခံဖို့ဆုံးဖြတ်ကြပါတယ်။
အင်ဒိုနီးရှားနိုင်ငံမှာမူရစ်စေမောင်ခုမှုနဲ့တေတံချမှတ်ခံရသူ10ဦးထက်မနည်းကိုအင်ဒိုနီးရှားရှင်နေချုပ်ကတောက်တာနဲ့မှတေတံစီရင်ဖို့ဆိုင်းငံ့လိုက်ပြီးအမှုတွေကိုပြန်လည်သုံးသပ်ဖို့ပြောဆိုလိုက်ပါတယ်။မူရစ်မောင်ခုသမား4ဦးဖြစ်ကြတဲ့နိုင်ဂျီးရီးယား3ဦးနဲ့အင်ဒိုနီးရှား2ဦးကိုတော့နူဇာခန်ဘန်ဂန်ဂျွန်းဘော်ကအကျဉ်းထောင်မှာညတကောင်ကြော်ချိန်ဒီကနေ့မနည်းစစောကမွချင်းတန်တွေကြားကပဲတေတံစီရင်လိုက်ပါတယ်။အိန္ဒိယပါကစ္စတန်နဲ့ဇင်ဘာဘွေနိုင်ငံသားတွေပါဝင်တဲ့မူရစ်မောင်ခုသမား14ဦးကိုတေတံစီရင်ဖို့ရှင်နေချုပ်မိုဟာမက်ပရဆက်ယိုကအစောပိုင်းမှာပြောဆိုခဲ့ပါတယ်အမှုစစ်ဆေးပြီးချိန်မှာတော့၄ဦးကိုပဲဒီကနေ့မနေ့စောပိုင်းမှာတည်တံစီရင်ဖို့ဆုံးဖြတ်လိုက်ပြီးကျန်၁၀ဦးကိုတော့နောက်ပိုင်းကျမှဆုံးဖြတ်ချက်ချသွားမယ်လို့ရှင်နေချုပ်ကပြောပါတယ်ဒီလိုဆိုင်းငံ့လိုက်တာနဲ့ပတ်သက်ပြီးတရားရေးရှုထောင့်ဘက်ကရောတရားရေးရှုထောင့်မဟုတ်တဲ့ဘက်ကရောဖြစ်နိုင်မဲ့အမအယွန်းတွေကိုရှောင်ရှားနိုင်အောင်တည်တည်ကြကြစဉ်းစားပြီးမှစဉ်စဉ်စားစားနဲ့တတိထားပြီးတော့ဆုံးဖြတ်ချက်ချခဲ့တာလို့ရှင်နေချုပ်ပရဆက်ယိုကဂျကာတာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။နောက်တစ်ချိန်အတွက်တေဒန်စီရင်မဲ့ရက်ကိုမတတ်မရသေးဘူးလို့လည်းဆိုပါတယ်။ဒီတေဒန်စီရင်မှုနဲ့ပတ်သက်ပြီးတက်ညာပေးဖို့နိုင်ငံတကာရဲ့တောင်းဆိုမှုတွေကိုအစိုးရကလက်လျူရှုပြီးဒီအစီအစဉ်ကိုဆက်ပြီးလှုပ်ဆောင်နေပါတယ်။ဒီအကျဉ်းသား10ဦးဖွဲ့ထက်မှပါတဲ့ပါကစ္စတန်အမျိုးသမီးတဦးနဲ့အင်ဒိုနီးရှားအမျိုးသမီးတဦးတို့ဟာသမ္မတထံသနာခံစာတင်သွင်းထားတယ်လို့သူရဲ့ကိုယ်စားလှယ်တွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေအတိုင်းလှုပ်ဆောင်ဖို့အချိန်အကြာကြီးယူရမှာဖြစ်တယ်လို့ဆိုပါတယ်ရှင်။
ဟောင်ကောင်မှာနိုင်ငံတကာအိုလံပစ်တင်ချပြိုင်ပွဲဝင်ပို့သွားတဲ့အသက်16နှစ်အရွယ်မြောက်ကိုရီးယားမျိုးသားတူဟာဟောင်ကောင်ကတောင်ကိုရီးယားကောင်စစ်ဝင်ရုံးမှာဝင်ရောက်ခိုလုံလိုက်တယ်လို့ဒေတာရင်းသတင်းတွေကဖော်ပြပါတယ်။အရှိပြားဗန်ဒန်ငွေကြီးဗဟုအရမှာတရှိတဲ့တောင်ကိုရီးယားကောင်စစ်ဝင်ချုပ်ရုံးကချိုးတင်ကောက်ွဲတဲ့အနေနဲ့လူညုံရေးတိုးပြီးချထားပြီးဖို့ဟောင်ကောင်အာဏာပိုင်တွေကိုတောင်းဆိုထားပါတယ်။အကြံဖက်ဝါရီနေနေရေးဆော့တက်ဖွဲ့အပါအဝင်ရဲတပ်ဖွဲ့ဝင်အများပြားကိုဟောင်ကောင်ရဲတပ်ဖွဲ့ကချက်ချင်းချထားပြီးပါတယ်။ ဒီကိစ္စနဲ့ပတ်သက်တဲ့ဒေသအချက်အလက်တွေကဝေဝါးနေစေပါ။ဒါပေမဲ့လည်းအစအဦးငါးရက်မှရှိတဲ့ကောင်စစ်ဝင်ရုံးကိုကြာသပတေးနေ့နေ့လယ်ပိုင်းကတက်လီကားနဲ့တက်သွားတဲ့ VOA သတင်းတောက်တွေကိုတော့အရွက်ဝရက်တက်ဖွဲ့ဝင်တွေကပြန်လှည့်ခိုင်းခဲ့ပါတယ်။ဗီဇာထိုးပေးတာနဲ့တခြားလုပ်ငန်းတွေကိုကောင်စစ်ဝင်ရုံးကရပ်ထားပါတယ်။သတင်းတောက်တချို့ကတော့အစအဦးဝင်ပေါက်အပြင်ဘက်မှာစခန်းချပြီးစောင့်နေကြပါတယ်။ခိုလုံမြေရဲ့အခြေအနေကိုရှင်းရှင်းလင်းလင်းမသိရသေးသလိုဟောင်ကောင်တာဝန်ရှိသူတွေကရောဟောင်ကောင်မှာရှိတဲ့တရုတ်နိုင်ငံသားရဲ့ဌာနကော်မရှင်နာမင်းကြီးရုံးကရောဒီကိစ္စနဲ့ပတ်သက်ပြီးသတင်းတောက်တွေမေးတာကိုပြန်မဖြေကြဘူးလို့သတင်းတောက်တချို့ကပြောပါတယ်။တရုတ်နဲ့ဟောင်ကောင်ကြားနိုင်ငံတစ်ခုစနစ်တကျမူဝါဒအရတန်တမာရေးနဲ့ပတ်သက်တဲ့ကိစ္စတွေအားလုံးကိုပေကျင်းမြို့တော်မှာရှိတဲ့တရုတ်နိုင်ငံသားရဲ့ဌာနကကင်တွယ်ဆောင်ရွက်ရတာဖြစ်ပါတယ်။
ပိုလန်နိုင်ငံမှာရောက်နေတဲ့ပုတ်ရဟမင်းကြီး Francis Hardig နဲ့ Oswald Timmerman အကျဉ်းစခန်းဟောင်းကိုတွားရောက်ကြည့်ရှုပါရယ်အကျဉ်းထောင်စခန်းထဲကအလုပ်လုပ်ရင်လွတ်မြောက်မယ်လို့အတိတ်ပဲရတဲ့ Work Set You Free ဆိုတဲ့စာသားကိုဂျာမန်ဘာသာနဲ့ရေးထားတဲ့စိုင်းပုံအောက်ကနေအဖြူရောင်ဝတ်စုံဝတ်ထားတဲ့ပုတ်ရဟမင်းကြီးကခေါင်းငုံပြီးစိတ်ငြိမ်စွာပဲဖျက်လျှောက်သွားပါရယ်ဂျူးလူမျိုးအများစုဖြစ်တဲ့လူပေါင်းတသန်းလောက်ဟာဒုတိယကမ္ဘာစစ်ကာလအတွင်းနာဇီတွေရဲ့လက်ချက်နဲ့ဒီအကျဉ်းစခန်းမှာတည်ဆုံခဲ့ကြရတာပါဒီစခန်းကနေအသက်မသေးပဲလွတ်မြောက်ခဲ့သူတက်ကြီးရွယ်ဦးတူးချင်းစီနဲ့လည်းနောက်ပိုင်းမှာပုတ်ရဟမင်းကြီးကတွေ့ဆုံပါရယ်အဲ့ဒီနောက်အကျဉ်းသားတွေကိုစီရင်တဲ့တင်မင်းတမန်နှံရံမှာအဖြူရောင်ဖျောင်းနိုင်ကြီးကိုပုတ်ရဟမင်းကြီးကထွန်းကြီးပါရယ်ပုတ်ရဟမင်းကြီးရဲ့၅ရက်ကြာပိုလန်နိုင်ငံခီးစဉ်၃ရက်မြောက်နေ့မှာဒီ Oswald အကျဉ်းစခန်းကိုတွားရောက်တာပါကြာသပတေးနေ့တုန်းကChesto Cover မြို့မှာ Black Marona ဖျားချောင်းကိုသွားရင်းနဲ့ပုတ်ရဟမင်းကြီးချော်လဲခဲ့ပါသေးတယ်။ဗုဒ္ဓဟူးနေ့မှာတော့ပိုလန်နိုင်ငံကနိုင်ငံရေးနဲ့ဘာသာရေးခေါင်းဆောင်တွေသတင်းတော်တွေနဲ့တွေ့ဆုံတယ်လို့သူ့ကိုတွေ့ဖို့လာကြသူတွေကလည်း Krakow မြို့ဖုံးတော်ကြီးချောင်းဗျူရင်းပေါက်ကနေနှုတ်ဆက်ခဲ့ပါတယ်။အခုခီးစဉ်ဟာပုတ်ရဟမင်းကြီး Francis ရဲ့အရှိဥရောပဒေသကပထမဦးဆုံးခီးစဉ်ဖြစ်ပါတယ်ရှင်။
လေပြာကန်းလုံပေလယ်မှာကြာသပတေးနေ့ကတိကျစီလုပ်တဲ့ရှာဖွေကစားရေးလုပ်ငန်း9ခုကနေမြို့သမီးနဲ့ကလေးငယ်တွေအပါအဝင်ရှေးပြောင်းဒုက္ခသည်တထောင်ကျော်ကိုကယ်တင်ခဲ့တယ်လို့အီတလီကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။ရာဘာလေတွေနဲ့တည်သားရေးရင်ဒစင်းဘော်ကရှေးပြောင်းဒုက္ခသည်တွေကိုသူတို့လေတွေဘော်ကနေရေးဘော်ကယ်ဆယ်ရေးလူသားတွေကခေါ်ယူပြီးစီစီလီကျွန်းကစစ်ကမ်းတွေစီကိုပို့ပေးခဲ့တာပါ။2016ခုနှစ်အတွင်းအခုချိန်ထိဆိုရင်ဥရောပတိုက်ကိုရှေးပြောင်းဒုက္ခသည်2သိန်းခွဲနီးပါးရောက်သွားပြီလို့နိုင်ငံတကာရှေးပြောင်းနေထိုင်သူများအဖွဲ့ IOM ကပြောပါတယ်။လူပေါင်း3,000လောက်ကတော့ဥရောပကိုရောက်ဖို့ကြိုးစားရင်းပင်လယ်ထဲမှာပဲတည်ဆုံခဲ့ကြရတယ်လို့လည်း IOM အဖွဲ့ကပြောပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကုကြကြောသိန်းနဲ့ရှားဖောင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရနိုင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရှင်27ရာစုပင်လုံညီလာခံကိုတိုင်းရင်းသားပေါင်းစုံတက်ဖို့ဟာအစိုးရရဲ့လိုက်လျောမှုအပေါ်မှာမူတည်တယ်လို့ညညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFC ကဒူဥက္ကဋ္ဌနိုင်ဟန်သားကပြောဆိုလိုက်ပါတယ်။လက်မဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပရမှာအစိုးရကနိုင်ငံရေးဆွေးနွေးပွဲတွေမှာကိုစားပြုတက်ရောက်ဆွေးနွေးမဲ့ကိုစားပြုအဖွဲ့ကို9ပွင့်ဆိုင်လို့သတ်မှတ်ထားတဲ့အပေါ်တိုင်းရင်းသားတွေဘက်ကလက်မခံချင်ကြပါဘူး။တိုင်းရင်းသားတွေဘက်ကအရင်ကတင်ပြထားတဲ့ကိုစားပြုအဖွဲ့3ဖွဲ့တက်မှတ်မှုကိုပဲဆက်လက်လက်ခံဖို့ဒီကနေ့ညီလာခံမှာဆုံးဖြတ်လိုက်ပါတယ်။ဒီတင်းကိုတော့မိုက်ကြားရန်ကိုရောက်နေတဲ့ VOA သတင်းထောက်မမေခါကပြပို့ထားပါရယ
်ဒီကနေ့မိုင်းညာညာညီလာခံမှာနိုင်ငံရေးဆွေးနွေးမှုမူပေါင်းနဲ့ပတ်သက်ပြီးဆွေးနွေးခဲ့ရမှာတော့အစိုးရကနိုင်ငံရေးဆွေးနွေးပွဲမှာကိုစားပြုတက်ရောက်ဆွေးနွေးမယ်ကိုစားပြုအဖွဲ့ကို9ပွင့်လို့သတ်မှတ်ထားတဲ့အပေါ်တိုင်းရင်းသားတွေဘက်ကလက်မခံပဲအရင်ကတိုင်းရင်းသားတွေသဘောတူထားတဲ့ကိုစားပြုအစုအဖွဲ့3ပွင့်ဆိုင်သတ်မှတ်မှုကိုသာလက်ခံဖို့ဆုံးဖြတ်ခဲ့ကြပါရယ်တိုင်းရင်းသားတွေဘက်ကအစိုးရခေါင်းစဉ်အောင်မှာလွတ်တော်အစိုးရတက်မတော်ဆိုပြီးအစုအဖွဲ့တွေအများကြီးခွဲပြီးဆွေးနွေးမှာကိုမလိုလားပါဘူးဒီအစုအဖွဲ့၃ခုစလုံးကိုပေါင်းပြီးတစုတည်းတက်မှတ်ကဆွေးနွေးလို့ကြပါတယ်တိုင်းရင်းသားတွေဘက်ကတိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့အစိုးရနဲ့နိုင်ငံရေးပါတီအစုစတဲ့၃ခုနဲ့ပဲနိုင်ငံရေးဆွေးနွေးပွဲတွေကိုဆွေးနွေးလို့ကြပါတယ်ဒါနဲ့ပတ်သက်ပြီးညညွတ်တော်တိုင်းရင်းသားလူမျိုးမှာ Federal Council UNFC ကဒုဥက္ကဋ္ဌနိုင်ဟန်သားကအခုလိုပြောပြပါတယ
်မူပေါင်းတဲ့မှာက9ဖွဲ့လို့ဖြစ်နေတယ်ဗျအစိုးရကနစုခွဲထားတယ်အစိုးရရဲ့လွတ်တော်ရဲ့တပ်မတော်ရဲ့တိုင်းသားလက်နက်ကိုင်တွေရဲ့နိုင်ငံရေးပါတီတွေရဲ့တိုင်းသားကုပုံစံပေါ့အစုဖွဲ့ရဲ့နောက်ပါဝင်သိပ်ပါဝင်ထိုက်သူများဆိုပြီးတော့မှအစိုးရကနစုအနေနဲ့ပေါ့နော်အရေးအတွက်မတူပေမဲ့ပေါ့ဗျာအဲ့လိုကနစုပုံစံမျိုးနဲ့ဒါတော့ပြတ်ထန်းထားတယ်ဒီဘိုင်းထဲမှာတော့ဒါကိုလက်မခံဘူးဗျာဒီဘိုင်းထဲမှာတို့လက်ခံတဲ့အပိုင်းကတော့အားလုံးသဘောတူလက်ခံလိုက်တာကတော့အရင်တို့ယက်တည်တဲ့ပုံစံတိုင်းပဲသုံးသွစ်ဆိုင်ပါမယ်လို့เนาะကြံတဲ့အင်အားစုတွေ CBO CSO တွေကတော့သူ သက်ဆိုင်ရာကန္တာတွေမှာမှသူကပါဝင်ပြီးတော့မှညှိနှိုင်းဆွေးနွေးသွားမယ်ဆိုတဲ့သဘောထားမျိုးချမှတ်ပါတယ
်။ဒါမဲ့21ရာစုပင်လုံညီလာခံကိုတိုင်းရင်းသားပေါင်းစုံတက်ရောက်ဖို့ကအစိုးရရဲ့လိုက်ရောမှုပေါ်မှာသာမူတည်ရဲ့လို့နိုင်ဟန်သားကအခုလိုပြောဆိုလိုက်ပါသေးတယ
်။ဟောလာမဲ့21ရာစုပင်လုံညီလာခံပေါ့နော်။တက်မယ်မတက်ဘူးဆိုတဲ့ဟာကတော့ရည်ဘူးရအဖြစ်ကတော့အလုံးတက်ခြင်းနဲ့ဆန္ဒရှိတယ်။နော်။ဒါမဲ့တက်နိုင်မလားမတက်နိုင်ဘူးလားဆိုတဲ့ကိစ္စကတော့โอ้ NCA ကိုလက်မှတ်ထိုးရမလားထိုးပြီးမှတက်ခွင့်ရှိမလားဆိုတဲ့ကိစ္စအပေါ်မှာလည်းအများကြီးစကားပြောပါတယ်အဲ့ဒီကိစ္စလည်းဒီနေ့ဒီဘိုင်းမှာလည်းအဆုံးပြတ်ပေးလို့မရဘူးဖြစ်နေပါလေเนาะဒါအစိုးရနဲ့ပြန်ကြည့်ရအောင်မယ်အစိုးရကတစ်ဖက်ကသူတို့ပြောထားတဲ့ဟိုနိုင်ငံကြီးဆွေးနွေးပွဲမူပေါင်းကိုဆွေးနွေးမဲ့ပုံစံပေါ့ဗျာမူပေါင်းကိုအရင်ကြည့်မယ်အဲ့ဒီပုံမှာလည်းသဘောတော့နားလည်ပြီးရတဲ့ပုံမှာမှတက်ရောက်နိုင်မယ်မတက်ရောက်နိုင်ဘူးဆိုတဲ့ဟာလည်းအဆုံးပြတ်ပေးဖို့ရှိပါတယ်
ဒီကနေ့ဆွေးနွေးတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမှာကိုစားပြုမှုနဲ့စုဖွဲ့မှုအပါအဝင်နိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးနဲ့မြေယာသဘာဝပတ်ဝန်းကျင်စတဲ့ကိစ္စတွေမှာဘုံသဘောထားတွေချမှတ်နိုင်ခဲ့တယ်လို့တိုင်းရင်းသားတွေကပြောပါတယ်ဒီကနေ့နိုင်ငံရေးဆွေးနွေးမှုမှာလက်ရှိရခိုင်ဒေသအရေးနဲ့ပတ်သက်ပြီးထည့်သွင်းဆွေးနွေးဖို့တင်ပြလာမှုတွေရှိတယ်လို့တိုင်းရင်းသားတွေဘက်ကပြောပါတယ်လက်တတော်တိုင်းရင်းသားတွေအနေနဲ့ငြင်းငြင်းရေးနဲ့မျိုးသားရင်းချားစစ်ရေးလှုပ်ဆောင်တာမှာလက်ရှိအစိုးရအပေါ်မှာလည်းစိုးရိမ်မှုတွေရှိနေတာကြောင့်အကြေအလဲဆွေးနွေးမှုတွေရှိနေရတယ်လို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL လို့ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ်
ကျွန်တော်ဒီနေ့ဆွေးနွေးကြတဲ့အကြောင်းအရာအားလုံးမှာသူ့ဘက်ကမှစိုးရိမ်မှုတွေရှိကြတယ်တမတော်ဘက်မှစိုးရိမ်မှုတွေရှိတယ်အစိုးရမှရှိတယ်ထို့နည်းတူကျွန်တော်တို့မှလည်းစိုးရိမ်မှုတွေရှိတယ်အမျိုးသားလူမှုစီဖွဲ့ချုပ်ရေကောက်ပေါ်နိုင်ရတာအရင်ကကျွန်တော်ဒီတိုင်းသားအင်အားစုတွေနဲ့မျိုးသားလူမှုစီဖွဲ့ချုပ်ဆိုတာဒီမိုစီတိုင်းသားကြီးတို့အပြန်လာအဖြစ်အပြုခဲ့ကြတာသို့တော်ဒီနေ့ချိန်ကမှမျိုးသားလူမှုစီဖွဲ့ချုပ်ဆိုတာအစိုးရဖြစ်တဲ့ချိန်အစိုးရလို့စဉ်းစားပြီးတော့တော့ဒါမှမဟုတ်ရင်အာသာတက်နဲ့အစိုးရနဲ့ပေါင်းပြီးတော့ကျွန်တော်တို့ရောဒီအရမှာပြန်ပြီးတော့နှိမ့်ခုမလားဆိုစိုးရိမ်ပြန်လာရှိဒီစိုးရိမ်မှုတွေကျွန်တော်တို့ကအုံဝင်နေနေစိုးရိမ်ပြီးတော့ပါပြင်းပြင်းကြီးကျွန်တော်ရယူနိုင်ဖို့တွေတွေ့ရကျင်းပါလာလို့ကျွန်တော်ပြောချင်တယ်
ဒီကနေ့ဆိုရင်မညာရညီလာခံကိုကျင်းပါတာ၄ရက်မြောက်ရှိပြီဖြစ်ပါတယ်ညီလာခံကိုမနှက်ဖန်ပါလဲဆက်လက်ဆွေးနွေးတော့အောင်မှာဖြစ်ပါတယ်ရှင်
မကြရန်ကနေမှမိခသတင်းပေးပို့သွားတာပါရှင် VOA မြန်မာပိုင်းစီစဉ်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ရှမ်းပြည်နယ်တွင်တိုက်ပွဲသတင်းဖက်အလဲရအောင်ပါလာမယ့်21ရာစုပင်လုံလို့ခေါ်တဲ့ပြည်တော်စုငင်းကြရဲ့ညီလာခံမှာတင်ပြဆွေးနွေးနိုင်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအစည်းအဝေးကျင်းပနေစေတဲ့ချိန်ထဲမှာပဲရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်ဖက်မှာမြန်မာတပ်မတော်နဲ့တိုင်းရင်းသားပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ထားအပြင်မြန်မာတပ်မတော်အနေနဲ့တိုင်းရင်းသားဒေသတွေမှာစစ်ရေးလှုပ်ရှားမှုတွေပြုလုပ်နေဆဲဖြစ်တဲ့အတွက်စစ်ရေးပဋိပက္ခတွေဆက်လက်ဖြစ်ပွားနိုင်စရာရှိနေသေးတယ်လို့နိုင်ငံတော်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပြည်တွင်းငင်းကြရဲ့တိစောက်ဖို့ကြိုးပမ်းနေချိန်မှာဒီလိုထိုးစစ်ဆင်မှုဟာမဖြစ်သင့်ဘူးလို့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကဆိုပါတယ်ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တမိုးညင်းမြို့နယ်ခွဲဘက်မှာ TNL တမ်းပလောင်တပ်ဖွဲ့ GIU ကချင်လွတ်လပ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမှာမနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ကိုခိုင်မြို့နယ်တမုံညင်းမြို့နယ်ခွဲဟူပုံကျေးရွာနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ TNL တန်းပလောင်တပ်ဖွဲ့ပြန်ကြားရေးရာရှိပူကြီးတိုက်ကျော်ကအခုလိုပြောပါတယ
်။မနေ့ကနေ့လယ်တနာရီလောကနေစာတော်ညမှုချခါနေ6နိုင်ကျော်မှာကျွန်တော်တို့ကိုခိုင်မြို့နယ်ဟူပုံကျေးရွာနီးမှာအမတ်တော်ရဲ့စော်လင်းပြင်းထန်ဖြစ်တဲ့ညီမတော်မလို့မှတ်ဖို့နေချင်တယ်အပြန်ပူပေါင်းတဖွဲ့ဆိုတာကျွန်တော်တို့ဖွဲ့နေမနေ့ဖြစ်တယ်ကျွန်တော်နဲ့ပူပေါင်းမှာအမမတော်မလို့ချေကျွန်တော်တို့ဖွဲ့နေအမတော်ဘောချင်းနေတဲ့အချိန်မှာလည်းညနေ4နာရီလောက်ဆိုမျိုးဒီကမှုရင်းနေတဲ့ခွဲကနေအဲ့ဒါမှဆီစဉ်ပြီးပြန်ပြီးထပ်ပို့တယ်တကွာဒီလက်ဆက်ချင်းနိုင်မယ်နေထိုင်လို့ရှိတယ်
တိုက်ပွဲဖြစ်ပွားစဉ်မှာမြန်မာတပ်မတော်ဘက်ကစစ်ကူအင်အားတွေထပ်မံရောက်ရှိနေတာကြောင့်တိုက်ပွဲဆက်လက်ဖြစ်ပွားလာနိုင်မယ်လို့သူကဆိုပါတယ်အခုလိုကိုခိုင်မြို့နယ်ဟူဘုံကျေးရွာတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ KIU ကချင်လွတ်လပ်ရေးဖွဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။တပ်မတော်ဘက်ကတော့စစ်ကြောင်း၃ကြောင်းလောက်နဲ့ဥတည်လို့ကြားပါတယ်။ဒါတော့ကိုခိုင်တိုက်ပွဲလောက်လို့ပြောလို့ရပါတယ်ခင်ဗျာ။ဒါအဲ့ဒီတာမင်းကြီးကလည်းလက်လက်ကြီးနဲ့လမ်းပစ်တယ်လို့ကြားပါတယ်။ဖြစ်တဲ့နေရာကတော့ဟူဘုံဆိုတဲ့နေရာမှာဖြစ်တယ်လို့ကြားပါတယ်။ KIU ရဲ့တရင်ချက်ကန်းယာယီခံပေါ့
။ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်မှုတွေရှိနေတယ်လို့ပြောဆိုမှုတွေရှိနေပေမဲ့လည်းတိချာအတိမပြုတ်နိုင်သေးသလိုမြန်မာတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး Leshi Kian U Nemi Dwemale, Nematamro Tapoigani, Losha Muru, Shini Delu, Turia Pumuji no Pugasuare.
Tamaha Nipo, not the Naita Gale, Mene Sucha de Luchabare, now Tamahatung, Leo Hanabo. You send me Garo, Mansi Muni, Matarakana, Niabe Malek, Mene Lucha de Luchabare, and the Taboki, the Dinga Jare de Guna.
Kachimi and Majayama Chimbani, that Tain Dalanaka, Minasun, you see with Tadia Nima, a Kulu type boy, Chipua Kerava.
ဒီတွင်ညင်ချရေးတိစားဖို့ကြိုးပမ်းနေချိန်မှာဒီလိုထိုးစစ်ဆင်မှုတွေဟာမတင့်တော်တဲ့လုပ်ရတခုလို့ကိုင်အူပြောရေးစုခွေးရှိသူဒုရယပုံမှုကြီးနော်ဘူးကမြင်ပါတယ်အစိုးရနဲ့ညီနေကြီးမှာဒီညင်ချရေးတိစားတဲ့အချိန်မှာအခုလိုတမ်းတော်ဘက်ကနဲ့တိုင်တက်လည်းနဲ့ခွဲပြီးသူသူစစ်စင်လာတော့မတင့်တော်တဲ့အလုပ်ရဖြစ်တယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ကြည်လန်တော့နည်းနည်းအနောက်အချက်ပြေးကျင်တဲ
ကျင်းပနိုင်ဖို့တိုင်းရင်းသားလက်နက်ကန်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေတယ်လို့တိုင်းရင်းသားလက်နက်ကန်ဖွဲ့ဆက်ရှိဖွဲ့အပါဝင်ကိုယ်စားလှယ်ဖွဲ့တွေကလည်းကချင်ပြည်နယ်မန်ချာယာမှာတွေ့ဆုံဆွေးနွေးနေစေချင်းဒီမှာရှိနေပါတယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အနေနဲ့ကတော့ငင်းချမ်းရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကန်ဖွဲ့ ညင်းချမ်းရေးလုပ်ငန်းစဉ်မှာအလုံးစုံပါဝင်နိုင်ရေးမှာခက်ခဲတစ်ခုလိုဖြစ်နေပါတယ်။ ငင်းချမ်းရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအလုံးစုံမပါဝင်နိုင်ခဲ့ရင်လက်ရှိဖြစ်ပေါ်နေတဲ့စစ်ရေးပြဿနာကိုဖြေရှင်းဖို့ခက်ခဲနေမှာဖြစ်သလိုမြို့မှန်းနဲ့ပြည်တွင်းငင်းချမ်းရေးရရှိဖို့ကြံ့ကြံ့နေအောင်မယ်လို့လည်းတိုင်းရင်းသားခေါင်းဆောင်တွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။
ညင်းချမ်းရေးအတွက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရောအစိုးရဘက်ကပါတွေ့ဆုံဆွေးနွေးနေကြတဲ့အချိန်မှာပဲတိုင်းရင်းသားဒေသမှာတိုက်ပွဲပြန်ဖြစ်နေတဲ့အကြောင်းနှိုင်းကုန်းအိမ်တင်ပြသွားတာပါရှင်။အခုတော့မနေ့ဖြန်ညကိုနာရီတိုင်းလေးလိုင်းမှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါ။
ညင်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးအားလုံးတူညီတဲ့ပုံသဘောထားရနိုင်မှုရည်ရွယ်ချက်နဲ့ ကချင်ပြည်နယ်မိုင်းကြားရံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းပြီးဆွေးနွေးကြပါတယ်။အဲ့ဒီဆွေးနွေးပွဲပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုလိုမျိုးဆွေးနွေးကြတာကနေအားလုံးလူလာတောင်းတနေတဲ့ငြိမ်းချမ်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စေမယ်လို့မြင်ကြပါသလား။အခုလာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆို ားဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တရားရိုက်လေးလိုင်းအစီအစဉ်ကိုအဖတ်စဉ်အင်္ဂါနဲ့စနေညတွေမှာအသစ်ထုတ်လွှင့်ပေးနေပါတယ်ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုတော့ NLD အစိုးရကစီးပွားရေးမူဝါဒတွေထုတ်ပြန်လိုက်တဲ့သတင်းဖက်ဆက်ရအောင်ပါ NLD အစိုးရဟာအမျိုးသားပြန်လည်တည်မြဲရေးကိုရှေ့ရှုပြီးတော့ဗက်ညီမျှတစွာတိုးတက်ရေးအလုံးပါဝင်ရင်းနဲ့အလုပ်အကန့်ရရှိရေးစရာတွေကိုအခြေခံတဲ့စီးပွားရေးမူဝါဒ12ချက်ကိုဒီကနေ့နေ့ပြီးတော့မှထုတ်ပြန်လိုက်ပါတယ်မူဝါဒတွေထုတ်ပြန်ပြီးမှအမှန်တကယ်အကောင့်ထက်ဖော်နိုင်အောင်လို့တိုင်းနဲ့ပြည်နယ်အလိုက်စီမံကိန်းတွေဆက်ပြီးရေးဆွဲသွားမယ်လို့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဦးတန်းမြင့်ကပြောပါတယ်ဝန်ကြီးဦးတမ်းမြင့်ကို VOA သတင်းထောက်မသိငင်လေးကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရအောင်ပါရှင်
။ဒီနေ့ဒီစီးပွားရေးမူဝါဒပေါ့နော်နောက်ဆုံးထုတ်ပြန်လိုက်တယ်ဒီဟုတ်ကဲ့နောက်ကြရတယ်ဆိုပြီးတော့ဝေဖန်မှုတွေရှိနေတာနဲ့ပတ်သက်လို့လေဆရာဟိုဆရာအနေနဲ့ဗာများပြောချင်လဲပေါ့နော်အကုန်လုံးကနောက်ကြရတယ်ဆိုပြီးတော့ဝေဖန်နေတဲ့ခါကြတော့လေ
အကျွန်တော်တို့ကအမှန်တမ်းတမန်ကြောင့်ပြန်ပြောမယ်ကျွန်တော်ကိုနေ့ကအာနာမလွဲခင်နေ့ကကျွန်တော်နှစ်လောက်ဂျူဒီမီကျွန်တော်တို့ကလားဒီအာနာလွဲမြောက်ကိစ္စမှာကျွန်တော်အဆိုပြုချက်အများကြီးပေးခဲ့တယ်အဲ့တော့လေဒီဘက်ကပြီးကြတဲ့အစိုးရအဲ့လိုခွင့်မပြုဘူးလေခွင့်မပြုကျွန်တော်တို့ကဟိုအစိုးရအဖွဲ့နဲ့နေမှာဝင်ရတဲ့ခါကျတော့အပြီးကြတဲ့ဟာတွေကပြန်တုတ်တင်လုပ်နေရတာကတော်တော်မှန်းတယ်ပုံပြီးခက်ခဲတယ်ဗျ။အဲ့ဟိုအဲ့လိုကျွန်တော်တို့နှစ်လတော့ကအာဏာမလို့နှစ်လတော့ကြိုတင်ပြင်ဆင်မယ်ဆိုတော့ကျွန်တော်တို့အများကြီးအချိန်ကြိုတင်လုပ်နေတယ်။ခုကျွန်တော်တို့ရောက်မှရှင်းရလင်းရဆိုတော့အဲသူတို့ထားခဲ့တဲ့ပြဿနာတွေ issue တွေတချို့ကလည်းကောင်းပါတယ်တချို့ကလည်းရှင်းရမှာလေဆိုတော့အဲ့ဒါကြောင့်ကျွန်တော်တို့ကြားနေတာကြာသွားတာပါ။
ဟုတ်ကဲ့ဒီနေ့ဒီထုတ်ပြန်လိုက်တဲ့ဒီစီးပွားရေးမူဝါဒပေါ့နော်။အဲ့ဒီမှာဘလို
့တစ
်နှစ်တွေကိုဆရာတို့အဓိကအခြေခံထားလဲပေါ့နော်။အဲ့ဒါလေးသိချင်နေရှင
့်။ကျွန်တော်တို့ရဲ့မူဝါဒကအဓိကတော့ဒီ National Reconciliation ပေါ့ဗျာ။ကျွန်တော်တို့အမျိုးသားစည်းလုံးညီညွတ်အခြေခံတဲ့မူဝါဒမျိုးပဲဖြစ်ရမယ်။အဲ့ဒီမူဝါဒရဲ့အခြေခံကတော့သို့အလိုကြီးရှင်ပေါ့ဗျာ။ဟာတရားစာတပစ္စည်းဖြစ်ရောက်ငွေဖြစ်တုံးပြီ။ဟိုတိုင်းနဲ့ပြည်နယ်လူမျိုးစုတိုင်းနဲ့ပြည်နယ် ဒါဒေတာလည်းမြတ်တာဆိုတာအခွဲကိုရရှိရမယ်အခြေခံပဲဗျာဒါကပထမအခြေခံပါเนาะဒုတိယအခြေခံကတော့ဒီစီဝါကျုပ်တဲ့ဖွံ့ဖြိုးလုပ်တဲ့နေရာမှာတို့ကအဓိကပြည်သူများအလုပ်ကံရရှိရပထမအကြပထမအကြဆုံးပါเนาะအလုပ်ကံရှိမှသာလျှင်ဝင်ဝင်လေးရရှိမြဲကိုဟိုဟာဘောဒီစိတ်ကြကြီးကလည်းရှိရမယ်ကိုအဲ့ဒီနေ့ချက်ကိုအခြေခံတာပါเนาะအဲ့လိုအခြေခံတဲ့နေရာမှာကျွန်တော်တို့က တိုးတဲ့ပုံမျိုးဆိုရင်လေယာဉ်နဲ့စက်မှုလုံငန်းကိုအဲ့ဒါတိုးတဲ့ခင်မျိုးမျိုးညတ်တာဆိုအခြေဆက်ရမယ်ဗျအခြေခံနောက်တစ်ခါဒီပုတ်ကလစ်ကအဲ့ဒါအားလုံးပြည်သူအားလုံးပါဝင်ရမှာတော့ပုတ်ကလစ်ကအပေါင်းမှာလူငယ်မျိုးသမီးပြည်သူများအားလုံး all inclusive ဗျဒီအဲ့ဒါကိုအခြေခံတယ်ခင်မင်းနဲ့နိပညာတွေသုံးမယ်နောက်တစ်ခါကျွန်တော်တို့ကကိုပြည်တွင်းသမဂ္ဂနိုင်ငံရေးက
အပေါ်စီးဒီအစီအစဉ်စတဲ့အပေါ်စီးရသုံးမယ်ဒီအခြေခံအဲ့မက်ကိုရိုဘော့ဗျာအဲ့ဒါဆက်နှစ်ချက်ပေါ့အဲ့ဒါကိုအခြေခံထားတယ်ပေါ့ဗျာဒီကတော့ဒါဆိုရင်ဒီအခုဒီ NLD အစိုးရကနေပြီးတော့ထုတ်ပြန်လိုက်တဲ့ဒီစီးပွားရေးမူဝါဒအသစ်ကပေါ့နော်ဒီအရင်အစိုးရလက်ထက်နဲ့ဆိုလို့ရှင်ဘာတွေကွာတာမျိုးပါမလဲထူးခြားတာဘာမျိုးပါမလဲရှင့်အဲထူးခြားတာတော့အရင်အစိုးရလက်ထက်ကတတိယဇီးလိ
တော့ဒီ equitable distribution ဆို resource ဆိုတော့တဘောကတော့ဒီရရှိတဲ့ resource တဲ့အကျိုးအမြတ်ပေါ့နော်အဲတိုင်းပြည်ရရှိတဲ့ဇယံသာရဘယ်ရထုတ်လို့ပဲရကုန်သွယ်မှုရရရှိတဲ့အကျိုးအမြတ်အားလုံးကို equitable ပဲမျှမျှတတာဒါလူမျိုးစီတွေကြားအတိုင်းနဲ့ဒီနေကြမျှမျှတတာအဲဝေခံစားရမယ်ဒီလိုခံစားရဖြစ်ကျွန်တော်တို့ကတိုင်းပြည်ရဲ့ဒီဟောပေါ့ဗျာ national reconciliation ရမယ်ပေါ့ဒါကအဓိကအကြဆုံးပဲဗျာဟောကျွန်တော်ဒီနေ့ဒီတယောက်တယောက်မဒီကရဖြစ်နေတာလူမျိုးစုတွေဖြစ်နေတာဒီနေ့ပြီးတော့ဖြစ်နေတာတွေဒီရရှိအကျိုးအမြတ်တွေကိုတရားဇာတ်ပဲရရဟလားအချောင်းဝင်ပဲရရအမြတ်တော်စာမခံစားရဖြစ်တဲ့ကြောင့်အဓိကအဲ့ဒါကျွန်တော်အဲ့ဒါတယောက်အဓိကအချက်ပဲဗျာဒီချက်ပဲ
ဒီမူကားတွေထုတ်ပြန်ပြီဆိုတော့ဒီဟာတွေကိုအကောင့်ထဲပို့ဖို့ဆရာတို့ဆက်ပြီးလုပ်ရမယ်ပေါ့နော
်ကျွန်တော်တို့ National Economic Coalition Committee ဆိုတော့ဖွဲ့ထားတယ်ဒါကတော့ပညာရှင်များရဲ့တစ်ဖက်က NRI ကထိတန်းပုဂ္ဂိုလ်တွေရဲ့ဒီအစိုးရဘက်ကပေါင်းပြီးဖွဲ့ထားတယ်ဖွဲ့ပြီးဒီ committee ကနေပြီးတော့ဒီ policy ကိုဝန်ကြီးဌာနတွေကိုဖြန့်ပေးမယ်သက်ဆိုင်ရာ data ဆိုင်အစိုးရတွေဖြန့်ပေးပြီးတော့သူတို့ကနေပြီးတော့သူတို့သက်ဆိုင်ရာ policy ဆက်ပြီးတော့လူနည်းစနစ်နဲ့ပြောကျွန်တော်တို့ပြန်ပြည့်ပြကျွန်တော်တို့က coordinate လုပ်ပြီးတော့အဲ့ဒီကုလုံးတွေအဲ့ကုလုံးတွန်းချုံတော့ national အဲ့ဒီဒီကဆိုင်ရာဟောကဝန်ကြီးဌာနပါတဲ့ဒီဟိုတခုဖြစ်လာမှာပေါ့ဗျာဖြစ်ပြီးတော့ဒါကို plan of action ကိုတက်ဆိုင်ခုနဲ့တက်ဆိုင်ဝန်ကြီးဌာနတွေကရေးဆိုမြေဆိုတာလဲကိုအရင်ဆိုလောက်ထားတဲ့ငားနေစီမံခန့်နေရှိတယ်မလားအဲ့ဒါကိုကျွန်တော်ပြန်လဲပြုပြင်ရေးဆွဲမယ်ဒီနှစ်ထဲရတော့မမီတော့ဘူးလေအဲ့ဒါကျွန်တော်တို့ကဟိုလာမဲ့2018ကစပြီးကျွန်တော်တို့ကအော်ဘောပလန်အစ်စ်ဒီပေါ်လာမှာပေါ့ဒီနေ့ကတော့ရီစထရက်ချာပဲလုပ်ရမယ်ဆင်ရှိတယ်လေ။ဘာလို့ဆိုတော့ဥပဒေ new ဥပဒေအကန့်အသတ်တွေရှိတာလည်းကျွန်တော်ပြင်ပြင်ပြောင်းလဲနေရတယ
်။ NLD အစိုးရရဲ့စီးပွားရေးမှုဝါဒနဲ့ပတ်သက်လို့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဦးတန်းမြင့်ကိုမှတ်တင်ရင်းလင်းကဆက်သွယ်မေးမြန်းထားတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်း Radio CCPP ချင်း9နာရီမှာ Asia Set 7ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါရမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။စနေနေ့မှာထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ TV Magazine အစီအစဉ်မှာတော့ American မြန်မာနိုင်ငံစီးပွားရေးနဲ့အကူအညီဆက်ဆံမှုနဲ့အကူအညီပေးရေးကိစ္စတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာ American သံအမတ်ကြီး Scott Marcia ကိုတွေ့ဆုံမေးမြန်းထားတာကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုနိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇူလိုင်လ29ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမျိုးရော Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00ထိအစီအစဉ်တွေကို line to meter 24 25 32နဲ့51အပြင် line meter 190ရုပ်ကနေပြီးတော့လဲတူးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့သုတဆုံးလေအမေရိကန်တခွင်းသိပ္ပံနဲ့နေပညာနဲ့အမျိုးသမီးကဏ္ဍတွေကိုတင်ဆက်သွားမှာပါဒီကနေ့အပတ်စဉ်ကဏ္ဍထဲမှာကြားရဖို့ရှိတာကတော့
ပုံမှန်48မှာဘယ်သူမှလျှက်စစ်အနေနဲ့ကိရင်ကြောင့်လက်မှတ်မရဘဲနဲ့လျှက်စစ်တပ်အားကိုထုတ်လွှင့်ခြင်းပို့လွှတ်ခြင်းဆက်သွယ်အသုံးပြု
ဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာအင်ဂျင်နီယာဦးအေးငိမ့်ပြောသွားတာကိုသိပ္ပံနဲ့နေပညာကဏ္ဍမှာအပြည့်အစုံကြားရဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲမှာအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပါမယ်Philadelphia မှာကျင်းပပြီးစီးခဲ့တဲ့ Democratic Party ညီလာခံမှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ဟာပါတီရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ်တရားဝင်ဖြစ်လာခဲ့ပါပြီ။သူ့အနေနဲ့လာမယ့်နိုဝင်ဘာလ10ရက်နေ့သမ္မတရွေးကောက်ပွဲမှာရွေးချယ်ခံရရင်သူဟာအမေရိကန်ရဲ့သမိုင်းမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာမှာပါ။ Republican ရဲ့သမ္မတလောင်း Donald Trump နဲ့အကြိတ်နဲ့ရှင်မြန်ရမယ့် Hillary Clinton အနေနဲ့သမ္မတဖြစ်နိုင်မဲ့အရေးချင်းတွေရှိပါသလားဆိုတာကို Pennsylvania ကမာနေတဲ့သူတေတီဒေါ်ဖြူဖြူကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြချပါရရှင
် Hillary Clinton is respected around the world not just by leaders but by the people they serve
We need to pour every last ounce of our passion and our strengthand our love for this country into electing Hillary Clinton as president of the United States of America.
For this time, Hillary is uniquely qualified to seize the opportunities and reduce the risk we face. And she is still the best darn change maker I have ever known.
Philadelphia ma chipa kire Democratic Party nda ga ma Tamara Obama Tamara Michelle Obama ni သမရဟောင်းဘီလ်ကလင်ဒန်တို့ကနေပါတီရဲ့ပထမဦးဆုံးအမျိုးသမီးသမရလောင်းဖြစ်တဲ့ဟီလရီကလင်ဒန်ဟာသမရဖြစ်ဖို့အရေးချင်းပြည့်စုံတဲ့သူဖြစ်တယ်ဆိုပြီးတော့ပြောကြားသွားကြတာကိုဒေါ်ဖြူဖြူကလည်းအမေရိကန်နိုင်ငံရေးကိုစိတ်ဝင်စားတော့သတိထားမိမှာပါဒေါ်ဖြူဖြူအနေနဲ့ရောဟီလရီကလင်ဒန်အနေနဲ့ပထမဦးဆုံးသောအမျိုးသမီးသမရဖြစ်လာဖို့အတွက်ကိုသမရအရေးချင်းနဲ့ပြည့်မိတယ်လို့ယူဆပါလား
ကျမအနေနဲ့ကတော့ Hillary Clinton ကိုပေါ့နော်ဒီ2016ခုနှစ်အဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ Democratic Party ရဲ့သူ့ကိုသမ္မတလောင်းဖြစ်ရွေးချယ်တယ်ဆိုတော့ကျမအရင်ကဝန်တာကြီးတယ်ကျမသူ့အဲ့လိုမျိုးဖြစ်စီချင်တာခုလည်းမဟုတ်ပါဘူး2008ခုနှစ်ထဲကခုလက်ရှိသမ္မတ Obama နဲ့ပနာမရွေးကောက်ပွဲမှာအချိန်နဲ့ပြိုင်တဲ့အခါမှာကျမအဲ့ချိန်တွေက Hillary Clinton ကိုအစင်လိုက်ထောက်ခံအားပေးတဲ့မဲဆန္ဒရှင်တယောက်ဖြစ်ပါတယ်နော်အဲ့ဒါကသူ့အရေးချင်းကိုကျမယုံကြည်ရယ်သူဖြစ်လာမယ်လို့လည်းကျမညှော်ကိုးခဲ့တယ်ပေါ့နော်ဒါပေမဲ့လည်းသမရဥပမာကိုရွေးချယ်ခဲ့တဲ့သဘောရှိတယ်ပေါ့နော်အဲ့ဒါကြောင့်သူ့ကိုအခုလိုဒီအချိန်မှာပြန်ပြီးရွေးချယ်ခံရတယ်ဆိုတော့ကျမအနေနဲ့တော့အလွန်တရာလည်းကျမဖြစ်စီခြင်းနဲ့ဆန္ဒပြေဝရတော့တယ်ကျမချိန်နှံ့မိပါတယ်အခုသူတို့ချီးကျူးတဲ့ကိစ္စနဲ့ပတ်သက်ပြီးကျမလည်းတစ်ထပ်သေးပဲမြင်ပါတယ်ဘာလို့လဲဆိုသူဟယ်လီကင်းတရာသူကဘယ်လိုလဲဆိုရင်သူကအရေးချင်းရှိုံနဲ့မကဘူးသူ့အရေးချင်းရှိတာကိုသိမြင်လာတဲ့လူတွေမှာသူ့ကိုကျမတို့လိုထောက်ခံတဲ့လူရှိသလိုသူ့ကိုမထောက်ခံတဲ့လူရှိတယ်မထောက်ခံတဲ့လူတွေရဲ့အထိုးနဲ့တည်တယ်တင်ဖုံးရတာသူကခံခဲ့ရတယ်နော်အခုခဏလေးခံခဲ့ရတာမဟုတ်ဘူးဒေါ်နယ်ထရမ့်ဆိုရင်အခုသမ္မတရွေးကောက်ပွဲကိုဝင်လာတဲ့အခါကျမှပဲဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုထိုးနဲ့တာလေးခံလာရတယ်ပေါ့နော်သူကတော့ကြာလာပြီနှစ်ပေါင်းများစွာသူကခံခဲ့ရတယ်နော်တော်တော်ရိုးဆိုရင်အဲ့တောင်မခံနိုင်ဘူး။သူခံနိုင်ရည်ကို she be that pian, do it, swear, Lola Riana, two American people, Ludu, to go to, not two savings, I didn't hang in the bed, a palo piamas, Swiss and Yamia, and how so come, eight lang, Matuim to rain, not to me, I had a toilet that on pure lebby, met, go get be tab, you know, ya on the sight of my shop, who lands on, shall not night on look at eight, do it, say that, Rochama, totally will cheat you me back.
ဒီမေရိကန်နိုင်ငံအနေနဲ့ကမ္ဘာကြီးရဲ့လုံခြုံရေးကမ္ဘာကြီးရဲ့ကာကွယ်ရေးကိုအားအထားရဆုံးနိုင်ငံတစ်နိုင်ငံဖြစ်တော့ဒီစစ်မဲ့ကြီးရနဲ့ပတ်သက်ပြီးတော့ပါရောသူကဒီနိုင်ငံရဲ့သမ္မတဆိုတော့နိုင်ငံရဲ့ commander in chief ပေါ့နော်ကာကွယ်ရေးဦးစီးချုပ်လည်းဖြစ်တဲ့သူကဆောင်ရွက်ရမယ်ဆိုတော့သူ့အနေနဲ့ဒီစစ်မဲ့ကြီးရမှာဟောသူထမ်းဆောင်
ไหนแม่อี้ตวยโหเบลูคํามาบาเลยရှင်အဲ့ဒါကတော့ကျမဘယ်လိုလဲဆိုဒါကကျွမ်းကျင်တဲ့လူတွေရဲ့အမြင်ကိုကျမပို့ကြည့်ရမှာပေါ့เนาะအခုဆိုဒီစစ်ဘက်ရေးရမှာကျွမ်းကျင်တဲ့ဗိုလ်ချုပ်တွေเนาะဒီနိုင်ငံရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့เนาะလုပ်ခဲ့တဲ့အကြီးအကဲတွေသူတို့ရဲ့ပြောဆိုချက်ထောက်ခံချက်တွေကိုကြည့်ကြည့်အားဖြင့်ဒီဟီလရီကလင်တန်ဟာစစ်မဲ့နဲ့ပတ်သက်ပြီး တူပဲသူလုံနိုင်မယ်ဆိုတော့ကျမယုံကြည်တယ်နောက်တစ်ခုကသူကဘာသာလဲဆိုတော့သူကတမန်မျိုးသမီးမှမဟုတ်တာသူကသမရကရော့ဖြစ်ခဲ့တယ်သမရတယောက်ကိုယူခဲ့တဲ့ကရော့ဖြစ်ခဲ့တယ်ရှင်းနှစ်တိတိဘီလ်ကလင်တန်ရဲ့လောင်ရအောင်မှာနေပြီဘီလ်ကလင်လက်ထက်တော့ကလည်းဒီနိုင်ငံတကာနဲ့ဆက်ဆံရေးတန်တမာဆက်ဆံရေးစစ်မဲ့ရေးရာဆက်ဆံရေးတွေသူကအနီးကပ်မြင်လာတယ်နောက်ပြီးသမရအိုဘားမားလက်ထက်မှာသမရဘူအိုဘားမားလည်းသူ့ကိုယုံကြည်စိတ်ချပြီးတော့ဒီနိုင်ငံခြားရေးဝန်ကြီးကိုပေးတယ်ဆိုနိုင်ငံခြားရေးဝန်ကြီးဆိုတာလည်းနိုင်ငံတကာတန်တမာရေးရာရေးမကဘူးစစ်မဲ့ရေးရာနဲ့ပတ်သက်ပြီးတော့သမရအိုဘားမားရဲ့နိုင်ငံတကာလုံခြုံရေးကောင်စီရဲ့အတွင်းစည်းထဲမှာတူဦးတယောက်ပါဝင်ခဲ့တယ်ဆိုသူအသေးချာအဲ့ဒါကြီးသူမြင်တွေ့လာရတယ်မြင့်တွေ့လာဒီအတွေ့အကြုံလားအများကြီးရှိတယ်เนาะအခုဘင်လာဒင်းเนาะဘင်လာဒင်းကိုအသေးကိုဖမ်းမိနေတယ်အဲ့ဒါမျိုးတွေသူ့မှာအတွေ့အကြုံရှိတယ်နောက်တစ်ခုက तू ကနယူးယောက်မှာထက်လွတ်တော်အမှတ်ဖြစ်တဲ့ခါမှာအမေရိကန်လွတ်တော်မှာလဲစစ်ပက်ဆိုင်ရာကောမဒီမှာလဲ तू ကပါဝင်တယ် तू ကနောက်ပြဆုံး तू ကဘီဂျင်းညီလာခံမှာ तू ပြောခဲ့တာလူအခွင့်အရေးဟာအမျိုးသမီးအခွင့်အရေးပဲအမျိုးသမီးအခွင့်အရေးဟာလူအခွင့်အရေးပဲဆိုတော့ကဘာအနှံ့နှံ့မှာအထူးဖြင့်မဖွင့်ဖြိုးနိုင်တဲ့နိုင်ငံတွေမှာဖိနှိပ်ချုပ်ခံရတဲ့အမျိုးသမီးတွေနော်အရောင်းဝယ်ပစ္စည်းလိုရောင်းစားခံရတဲ့အမျိုးသမီးတွေဘဝကိုမိမောင်းထိုးပြတယ်ထိုးပြခဲ့တာကိုတွေ့ရတယ်နောက်တစ်ခုကသူ့ဟာကျမတို့မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းလျှောက်ဖို့အတွက်ကိုလည်းသူစပြီးလမ်းခင်းတယ်လမ်းခင်းပြီးသမ္မတဥပမာကျမတို့နိုင်ငံကိုနှစ်ကြိမ်တိတိလာခဲ့တယ်ဒီသမ္မတဥပမာရဲ့နိုင်ငံခြားရေး policy မှာဆိုမြန်မာနိုင်ငံကိုသူတို့ဒီအမေရိကန်နိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းအတွက်မှာအများကြီးအားပေးခဲ့တယ်ဒီမြန်မာနိုင်ငံတမျိုးဖြစ်ခဲ့တာကိုလည်းသူတို့အမြဲပဲဂုဏ်ယူပြီးတော့ကြားညက်ပြီးတော့အလင်းတင်တယ်လို့မိန်ကုန်းနေမှာမကြာခဏထည့်ပြောခံထိတဲ့အတွက်ကြောင့်ကျမမြန်မာနိုင်ငံသားမြန်မာပြည်မှာမွေးတဲ့လူတယောက်ဖြစ်တဲ့ကျမအများကြီးဂုဏ်ယူခဲ့တယ
်ဟီလရီကလင်တန်နဲ့ပထမဦးဆုံးအမေရိကန်နိုင်ငံရဲ့အမျိုးသမီးသမ္မတ ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်ပါလဲရှင
်။ကျမတို့သူထောက်ခံနေလို့ဆိုတော့သူရွေးချယ်ခံစေခြင်းနဲ့စိတ်ဆန္ဒကတော့ရှိတာပေါ့နော်။ကျမအမေရိကန်နိုင်ငံကိုရောက်တဲ့အချိန်မှာမဲပေးတဲ့အခါမှာကျမဟာပထမဦးဆုံးအချိန်နဲ့မဲပေးခွင့်ရတဲ့အချိန်မှာကျမအိုဘားမားကိုမဲပေးတော့ကြည့်လိုက်တဲ့အခါမှာ First American African President ကိုပထမဆုံးသဗ္ဗရကိုကျမရွေးချယ်ပြီးပြီ။နော်ကျမအနေနဲ့ဒုတိယနော်အခွင့်အရေးရလာတာပထမဦးဆုံးဒီပေါင်းများစွာကြာပြီးအမျိုးသမီးတွေမဲပွေးခွင့်ရပြီးတဲ့နောက်ပိုင်းမှာပထမအဦးဆုံးချင်းအမေရိကန်နိုင်ငံမှာအမျိုးသမီးသမရအနေနဲ့ရွေးကောက်ပွဲအခွင့်အရေးရလာတဲ့အတွက်ကြောင့်အဲ့ရွေးကောက်ပွဲမှာကျမရတဲ့စိတ်အားထက်သန်စွာမဲပေးမယ်တကယ်လို့ရဟီလီကလင်တန်ကနိုင်သွားမယ်2008တုန်းကသူကဗာပြောလဲအိုဘားမားကရွေးခံရတယ်သူမရွေးခံတဲ့ခါမှာသူဘာပြောလဲဆိုရင်သူဟာဖန်မျက်နှာချက်ကိုသူ့ကိုထောက်ခံတဲ့လူ18နော်တိုင်းနဲ့သူကထိုးပေါက်လိုက်တာ18တန်းနဲ့ထိုးပေါက်လိုက်တာအဲကြောင်းနေထင်သွားပြီတဲ့သူပြောလိုက်တဲ့စကားကြီးကျမအရန်တတိရတယ်စိတ်လည်းမကောင်းငိုတော့ငိုရတယ်နော်အခုဒီတစ်ခါကျတော့ဗာလဲဆိုရင်အဲ့ဒါလုံးဝထိုးပေါက်သွားပြီထိုးပေါက်သွားပြီးတော့အမေရိကန်နိုင်ငံမှာပထမဦးဆုံးအမျိုးသမီးကိုသူတို့ပါတီခေါင်းဆောင်နော်သမရလောင်းအဖြစ်ရွေးချယ်တဲ့အတွက်ကြောင့်ဒီလာမယ့် November မှာသူနိုင်သွားမယ်ဆိုရင်နော်သူဟာပထမဦးဆုံးအမျိုးသမီးသမရဖြစ်တဲ့အတွက်ကြောင့်အမေရိကန်နိုင်ငံတွေမှာမကဘူးတခြားတိုင်းပြည်မှာရှိတဲ့နော်ကမ္ဘာအရေးအယက်မှာရှိတဲ့မျိုးသမီးသူဟာအားတက်မယ်အမျိုးသမီးသူတွေအနေနဲ့ဘယ်လိုမျိုးငါတို့လည်းဖြစ်နေနေနိုင်ငံရေးမှာစတန်ပြေကိုအကျိုးပြုမယ်အလုပ်ကိုလုပ်မယ်ဆိုငါတို့လည်းသမရရွေးချယ်နိုင်မယ်ဆိုတဲ့အဖြစ်ဖြစ်မယ်ကျွန်မယုံကြည်စိတ်ရှာတယ
်တော်လလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရပါရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါတယ်အခုတော့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီကနေ့ခေတ်တွေမှာတွေ့မြင်နေရတဲ့ရုပ်ရှင်တွေထက်ကအထူးပြုလုပ်ချက်ဖန်တီးမှုအမှုပညာရပ်ကိုစိတ်ဝင်စားသူတွေအတွက်ကတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟောလီဝုဒ်မှာရှိတဲ့သင်တန်းကျောင်းကစီးကြိုနေမှာပါဒီနည်းပညာသင်တန်းအကြောင်းနဲ့အခြေခံပညာအဆင့်ကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲတွေအကြောင်းခုတစ်ပတ်သုတဆုံးလင်အမေရိကန်တခွင်မှာကွန်အောင်နဲ့အတူကျွန်မနန်းလောက်ကတင်ပြပေးထားပါတယ်ရှင်
ရုပ်ရှင် animation graphic design ပညာရပ်တွေအကြောင်းစီးပူးခြင်းเนาะ American ပြည်ထောင်စု California ပြည်နယ် Hollywood ကတင်နန်းကျောင်းတွေကအကောင်းဆုံးထဲမှာပါဝင်ပါတယ်လုပ်ငန်းဝင်တွေကအတွေ့အကြုံရှိသူတွေကလည်းအနီးကပ်လာရောက်သင်ကြားပို့ချပေးတာကိုသင်ယူခွင့်ရရှိနိုင်တာရောဒီကနေတစ်ဆင့်အဆက်အသွယ်ကောင်းကောင်းနဲ့လုပ်ငန်းဝင်တွေကိုဝင်ရောက်နိုင်ဖို့အခွင့်အလမ်းလည်းပိုရနိုင်တာကြောင့်မှနန်းလောင်ရေ
ဟုတ်တယ်เนาะကိုအောင်ရေခုခေတ်မှာက animation ဆိုတာကလည်းရုပ်ရှင်တွေအတော်များများမှာပါတာဆိုတော့နောက်ပြီးကွန်ပျူတာနည်းပညာကိုလည်းစိတ်ဝင်စားပြီးတော့အနုပညာကိုလည်းအာသင်သူတွေအတွက်ကတော့ animation ကွန်ပျူတာအထူးပြုလုပ်ချက်ဘာသာရနဲ့တော့အတော်ပဲဖြစ်နေမှာပေါ့
သိဟုတ်တာပါဗျာရုပ်ရှင်လို့ဆိုလိုက်တာနဲ့ရိုက်ကူးတာနောက်တီးဖြတ်တာတွေအပြင် animation သင်ဖို့ Hollywood က No More Animation သင်တန်းကျောင်းကို Alex Alvarez က1998ခုနှစ်မှာစတင်ဖွင့်လှစ်ခဲ့ပါတယ်ဗျာအထူးသဖြင့်ဒီရုပ်ရှင်ဇာတ်လမ်းတွေမှာပါဝင်တဲ့အထူးပြုလုပ်ဖန်တီးမှု Visual Effect Animation သင်တန်းကျောင်းကိုစတင်ဖွင့်လှစ်တုန်းကဆိုရင်ကျောင်းသား50လောက်သာရှိပေမဲ့အခုတော့450လောက်အထိတောင်ရှိနေပြီဆိုပဲဗျ။
သင်တန်းသားဦးရေတိုးလာပေမဲ့တိတ်အများကြီးတော့မဟုတ်သေးဘူးနော်ကွာ
။ဩဒါကတော့နန်းလောင်ရေဤပညာနဲ့အမှုပညာကိုခုံခုံမင်မင်နဲ့ယူသွမှသာလေ့လာလို့အဆင်ပြေနိုင်မဲ့ဘာသာရမျိုးဦးဗျ။ဒီကျွန်တော်တို့ media production ကျောင်းတွေတက်တုန်းကဆိုရင်လည်းတချို့ဒီနည်းပညာနဲ့စိုင်တဲ့အတန်းတွေမှာဆိုရင်ကျောင်းတစ်ကျောင်းလုံးတစ်နှစ်ကို၄လစာသင်ချိန်၃ချိန်ရှိတာတော့မှတချို့ဘာသာရပ်တွေဆိုရင်တစ်နှစ်ပတ်လုံးသင်ကြားတာမျိုးမဟုတ်ဘဲတစ်နှစ်ကို၄လတစ်ချိန်လောက်ပဲသင်ကြားပေးပါတယ်ဟိုတခြားဘာသာရပ်တွေနဲ့စိုင်ရင်တော့ဒီသင်ကြားသူကျောင်းသားကျောင်းသူဥယျာဉ်နေတာပေါ့ဗျာ
ဒါနဲ့နှုံမွန်ကျောင်းအကျောင်းဆက်ပါအောင်ကိုအောင်
အော်ဟုတ်ကဲ့ဒီကျောင်းမှာကနောက်ဆုံးပေါ်နည်းပညာတွေအသုံးပြုတဲ့ကွန်ပျူတာခန်း9ခန်းပုံဆွဲခန်း4ခန်းပုံတူပြုလုပ်ခန်းတွေနောက်ဒီစာသင်ခန်းတွေလည်းရှိပါတယ်ဒီစာသင်ခန်းတွေကိုကျွန်တော်တို့တွေသိပ်ပံရုပ်ရှင်တွေထဲမှာမြင်ဘူးနေကြအတိုင်းခန်းခန်းနာနာကိုပြင်ဆင်ထားတာပါပြီးတော့ဒီကျောင်းမှာကျောင်းလာတက်သူ50ရာခိုင်နှုန်းဟာ visual effect သင်ကြားပြီးတော့ဟိုကျန်တဲ့50ရာခိုင်နှုန်းကတော့ video game လုပ်ဖို့သင်ကြားတယ်လို့ Alex Alvarez ကပြောပါတယ်
The purpose of Nomen is to allow aspiring artists to get jobs in the entertainment industry. And so
ဒီပြောပြီးလုပ်ငန်းခွင်ထဲမှာအလွတ်လွတ်ချင်ကြတဲ့သူတွေအတွက် Nomen ကိုဖွင့်ထားတာပါ။ရုပ်ရှင်အထူးပြုလုပ်ချက်တွေ၊ video game တွေဖန်တီးခြင်းတွေအနေနဲ့ဒီမှာနှစ်နှစ်သုံးနှစ်လောက်လာတက်ပြီးအလုပ်ဆက်လုပ်လို့ရပါပြီ။ပကြီးပပုပုံဆွဲ ဓာတ်ပုံ graphic design ကိုစိတ်ဝင်စားသူတွေအနေနဲ့ဒီအကြောင်းကနေတစ်ဆင့်လုပ်ငန်းခွင်ထဲကိုသွားနိုင်တဲ့အကြောင်းသူကရှင်းပြသွားတာပါ
to destroy
you knew this would happen
everything changed he'll fight to defend
we're going up against gunships
ကြပြန်ရုပ်ရှင်ရိုက်ကူးရမှာအသုံးပြုတဲ့နာမည်ကြီးအဗတာရုပ်ရှင်ကားဆိုရင်1.5ဘီလီယံအထိဝင်ငွေရခဲ့ပြီးတော့ World Warcraft Video Game ဟာဆိုရင်လဲ10ဘီလီယံလောက်အထိဝင်ခဲ့တာကြောင့်ဒီရုပ်ရှင်ရဲ့ Video Game လုပ်ငန်းမှာဝင်ရောက်လုပ်ကိုင်ဖို့စိတ်ဝင်စားသူတွေလည်းတိုးလာပါတယ်။ Hollywood ရုပ်ရှင်လုပ်ငန်းတွေမှာလုပ်ကိုင်ခဲ့သူအတွေ့အကြုံများသူတွေကိုယ်တိုင်သင်ကြားပို့ချပေးတာကြောင့်ကျင်းနနေသူចောင်းသားသူကတော့ Brett Shields ပါ
။ Nowhere else in the country will you find such a gathering of professionals.Both educators and
အခုလိုလုပ်ငန်းကျွမ်းကျင်သူတွေကိုရန်တင်ပေးနေတဲ့အကြောင်းမျိုးဒီတနိုင်ငံလုံးဘာမှမရှိပါဘူး video games တွေဘယ်လိုလုပ်လဲပုံတွေဘယ်လိုဆွဲလဲ animation တွေဘယ်လိုဆွဲလဲဆိုတာတွေအားလုံးကိုသင်ကြားရင်းသင်ယူရင်းပြုလုပ်ရင်းနဲ့ဆရာတွေရောတပည့်တွေပါအားလုံးအတူတူလေ့လာသွားရပါတယ်ဒါလို့အတူတကွပူးပေါင်းလှုပ်ဆောင်သွားတာဟာတကယ့်ကိုကောင်းပါတယ်လို့ Shees ကပြောသွားတာပါ
နောက်ပြီးတော့နော်မွန်ကျောင်းမှာအထက်တန်းအဆင့်ကျောင်းသူကျောင်းသားတွေအတွက်တရားအထူးပြုသင်ကြားပေးသလိုပဲတခြားဘာသာရပ်ပေါင်း100ကျော်ကိုသင်ကြားပို့ချပေးနေပါတယ်။စစ်ကူအကြံဉာဏ်တွေကိုလက်တွေ့သင်ကြားပြသပေးမှုနဲ့ပေါင်းစပ်ပေးသလိုပဲလုပ်ငန်းနဲ့ပတ်သက်လို့တမိုင်းကျောင်းကနေနောက်ဆုံးပေါ်နည်းပညာတွေကိုကွန်ပျူတာခန်းမှာသင်ကြားပေးပါတယ်။ deadline.com ရဲ့အကြီးတန်းအက်ဒီတာ Dominic Patterns ကအခုရိုက်နေတဲ့ရုပ်ရှင်တွေမှာအထူးပြုလုပ်ချက်အတော်များများပါတယ်လို့ဆိုပါတယ်။
The big blockbusters, the superhero films, the sci-fi films, the films that put the lights on in Hollywood.
ဟောလိဝုဒ်ကနေမကြီးရုပ်ရှင်ကားတွေ၊သူရဲကောင်းဇာတ်လမ်းတွေ၊သိပ္ပံရုပ်ရှင်တွေမှာအထူးပြုလုပ်ချက်အများကြီးပါပါတယ်။ဒီကမ္ဘာတစ်လွှားကနိုင်ငံပေါင်း20ကျော်မှာ visual effect အထူးပြုလုပ်ချက်တွေကိုဖန်တီးသူ2000လောက်ရှိနေပြီးတော့ဒီကျွန်တော်တို့တွေ့မြင်နေရတဲ့အရာတွေ၊နောက်ဒီခေတ်ခေတ်ဟောလိဝုဒ်ဘာတွေဖြစ်နေလဲဆိုတာတွေကိုသူတို့ကဖန်တီးနေတာပါလို့ဖတ်တန်ကပြောသွားတာပါ။ဒီကွန်ပျူတာအထူးပြုလုပ်ချက်ဖန်တီးမှုဟာအခုအခါမှာကမ္ဘာလုံးဆိုင်ရာလုပ်ငန်းတစ်ခုဖြစ်လာနေပါပြီ။ဒီလုပ်ငန်းမှာဝင်ရောက်လွတ်ကင်ဖို့လူငယ်အများပြားလည်းစိတ်အားထက်သန်နေကြတာပါ။သူတို့တွေကရုပ်ရှင်ဒါမှမဟုတ်ဗီဒီယိုဂိမ်းတစ်ခုအောင်မြင်ဖို့အတွက်နောက်ကွယ်ကဖန်တီးကြိုးပမ်းနေကြသူတွေလို့ပြောရင်လည်းမမှားပါဘူးဗျာ
။ဟုတ်ပါရဲ့နော်။ရုပ်ရှင်ကားတကားအောင်မြင်ပြီဆိုရင်အများအဖြစ်အားလုံးကမင်းသားမင်းသမီးတော်ချောင်းဒါရိုက်တာတွေတော်ချောင်းတွေကပြောကြတာ။နောက်ကွယ်ကအခုလိုအမှုပညာဖန်တီးသူတွေအကြောင်းတော့လူတွေကသိတိမထားမိကြဘူးနော်။
ဟုတ်ပါတယ်နန်းလောင်ကြီးဒါပေမဲ့လည်းဒီကိုယုံကြည်ရအလုပ်ကိုလုပ်နေကြတာမို့သူတို့ကတော့သိအာယုံထားမှာမဟုတ်ပါဘူးဗျာဒီအမေရိကန်ပြည်ထောင်စုမှာကအများအဖြစ်တော့ဒီမိဘတွေကပဲဖြစ်ဖြစ်ចောင်းသားတွေကိုယ်တိုင်ကပဲဖြစ်ဖြစ်ဒီနှစ်သက်ရဝါသနာပါရပညာရက်ကိုသာဟိုအာယုံထားပြီးတော့လိုက်စားကြပါတယ်ဆရာဝန်အင်ဂျင်နီယာဖြစ်မှဆိုတာမျိုးမဟုတ်ဘဲနဲ့ကိုအားတန်ရာကိုလေ့လာတော့လဲမြန်မြန်ခီးရောက်ပြီးတော့ပို့ပြီးတော့လဲအောင်မြင်မဲ့အခွင့်အရေးရနိုင်တာပေါ့ဗျာ
ဟုတ်တယ်နော်ကိုအောင်အောင်ဒါကြောင့်အမေရိကကចောင်းနေမှာအခြေခံအဆင့်ကျောင်းတွေကစပြီးတော့ကလေးတွေကိုသူရဲ့မွေးရပါအရေးအချင်းတွေဖော်ထုတ်နိုင်အောင်လို့ဂီတပကြီးရုပ်ရှင်အာကစားဆက်မှုလက်မှုစတာတွေကိုသင်ကြားထိတွေ့စေတာကို
ဟုတ်ပါတယ်ဗျာကျွန်တော်တို့ဒီမေရီလန်းပြည်နယ်ကအခြေခံပညာကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲအကြောင်းပွဲတော်ပေါ့ဗျာအဲ့ဒီအကြောင်းကိုလည်းကျွန်တော်ဆက်ပြီးတော့ပြောပြခြင်းပါတယ်ဒီရုပ်ရှင်ပွဲတော်ရဲ့အဓိကရည်ရွယ်ချက်ကတော့လူငယ်တွေမွေးရဆေးရဲ့စိုးကျိုးတွေကိုသတိပြုမိစေဖို့ပေါ့တကယ်တော့လေအမှုပညာဖန်တီးမှုစွမ်းအားဆိုတာကဟိုအသက်ရွယ်မရွေးမှာသူ့အနေနဲ့သူရှိပြီးသားလို့ဆိုရမှာပါအဲ့ဒီရုပ်ရှင်ပွဲတော်မှာပြသတဲ့ရုပ်ရှင်တွေကိုကြည့်ပြီးနောက်ဒီရုပ်ရှင်တွေကိုဖန်တီးသူကျောင်းသူကျောင်းသားတွေရဲ့အရေးအသွေးတွေပေါ်ကိုပြိုင်ပွဲကျင်းပပေးတဲ့ဒီ Frederick Khan Council အဖွဲ့ဝင် Billy Shrift ကအတော်လေးအားသိမ့်ခဲ့ပါတယ
်မွေးရဆေးဝါးဆန့်ကျင်ရုပ်ရှင်တွေကို Classmate for Life လို့ခေါ်တဲ့ရုပ်ရှင်ပြိုင်ပွဲကနေတဆင့်ဆက်လက်ဖန်တီးဖို့ကိုလည်းပထမအကြိမ်ရှင်ပြိုင်မှုရလတွေကတွန်းအားပေးနေပါတယ်အထက်တန်းအလဲသားနဲ့မူလာရန်ကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲအကြောင်းအထက်တန်းကျောင်းသားတွေရဲ့ရုပ်ရှင်ပြိုင်ပွဲမှာ Lights Out ရုပ်ရှင်နဲ့ပထမရခဲ့သူကတော့လင်ကနောအထက်တန်းကျောင်းကဆယ်တန်းကျောင်းသား Alex Ismay ပါသူကလူဘဝကိုမိလုံးတစ်လုံးနဲ့နိုင်ရှင်ဥပမာပေးပြီးတော့ရိုက်ကူးထားတာပ
ါ Our friends and family around us each represent a different light
ကျွန်တော်တို့ပတ်ဝန်းကျင်ကတငယ်ချင်းတွေမိသားစုတွေကမိလုံးတစ်လုံးချင်းစီကိုကူစားပြုပါတယ်ဒီမိတွေဆက်လင်းနေဖို့လိုပြီးတော့ပိုလင်းတာကပိုကောင်းပါတယ်မူရစေတုံးဆွဲမိပြီးတော့မီးလုံးတွေပိတ်သွားရင်မိသားစုတွေနဲ့ခွဲခွာရပါလိမ့်မယ်ဆိုပြီးတော့သူကရှင်းပြသွားတာပ
ါခုလိုရုပ်ရှင်ပွဲတော့ကျင်းပဖို့အကြံပေးခဲ့တဲ့ Frederick ခရိုင်ကောင်စီအဖွဲ့ဝင် Bill Shrift ကဒီပြိုင်ပွဲမှာ95ယောက်ပါဝင်ရှင်ပြိုင်ခဲ့တယ်လို့ဆိုပါတယ
် Why are drugs bad for elementary school students The parents love it because
ရိုးရိုးရှင်းရှင်းလေးလုပ်ထားတာပါအထက်တန်းနဲ့အလယ်တန်းကျောင်းသားတွေအတွက်မူရစေရကဘာကြီးကိုဘယ်လိုဖြည့်ဆည်းလဲဆိုတာနဲ့မူလာတန်းကျောင်းသားတွေအတွက်မူရစေရစိုးကျိုးတွေအကြောင်းတင်ပြဖို့ပါသူတို့ကလေးတွေနဲ့အတူတိုင်းဗီဒီယိုကိုကြည့်ပြီးတော့ဒီအကြောင်းကိုပြောနိုင်တဲ့အတွက်မိဘတွေကလည်းဒီအစီအစဉ်ကိုသဘောကျပါတယ် ဒီလိုအစီအစဉ်မျိုးလေးကတော့အတော့ကိုအကျိုးရှိမှာမလွဲပါဗျာ။လူငယ်တွေလမ်းမကိုလည်းမရောက်နိုင်အောင်ပညာပေးပြီးသားဖြစ်တဲ့အပြင်ရှိပြီးသားအတတ်ပညာအမှုပညာဖန်တီးမှုစွမ်းအားကိုလည်းတင်ဆက်ခွင့်ရတဲ့အတွက်ဒီအခွင့်အရေးအတွက်တော့ဝမ်းသာနေကြမှာတော့မလွဲပါဗျာ။
တူတာဆုံးလင်းအမေရိကန်တခွင်ကိုနားဆင်ခဲ့ရတာပါရှင်ခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နီးပညာအစီအစဉ်အလဲပါမြန်မာနိုင်ငံကလက်စစ်မီနဲ့ပတ်သက်လို့မတော်တဆမှုတွေမဖြစ်အောင်ဓာတ်ကြိုးသွယ်တမ်းမှုစနစ်အကြောင်းဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နီးပညာအစီအစဉ်မှာနားဆင်ကြည့်ရအောင်ပါရှင
်ရန်ကုန်မြို့ကလမ်းမတွေပေါ်မှာဓာတ်လိုက်လို့တေဆုံးရတာမျိုးထပ်ပြီးမဖြစ်စေဖို့ဓာတ်ကြိုးသွယ်တမ်းနဲ့စနစ်ကစပြီးပြောင်းပြစ်ဖို့လိုအပ်နေတာတွေကိုစင်ကာပူကဘီအန်နီကင်းရှင်းဆိုင်အင်ဂျင်နီယာဦးရင်းရင်းကပြောပြပေးမှာပါရန်ကုန်မြို့မှာရေမီးပြဿနာတွေပေါ်နေတာဟာ system စနစ်ပြည့်ရင်းမှုကြောင့်ဖြစ်တယ်လို့ဥပဒေထိန်းချုပ်မှုအားနည်းတာကြောင့်လို့ဦးရင်းရင်းကပြောပါတယ
်အရေးကြီးတာကတော့ system ရဲ့နောက်ပြီးတော့ law enforcement နှစ်ခုပေါ့ခုဗမာမှာဖြစ်ပျက်နေတာတော်တော်များများက system failure ကြောင့်ဖြစ်တာပါ system failure ဆိုတာအကုန်လုံးမှာစနစ်တကျမရှိဘဲနဲ့အစင်ပြေလို့ကောက်ကပီလှုပ်လင်းနေတဲ့ဟာတွေများတယ်။အဲဒီ system ကအရင်တော့အင်္ဂလိပ်တွေလက်ထက်တုန်းချပေးခဲ့တဲ့ system ရှိတယ်။အဲဒီအင်္ဂလိပ်တွေလက်ထက်တုန်းချခဲ့တဲ့ system ကို Parliament Democracy စနစ်တော့ကျွန်တော်သိချာမသိလိုက်ပါဘူးနော်။သူတို့ block စတုံးတယ်လေပေါ့။နောက်မြန်မာဆိုရှယ်လမ်းစဉ်ပေါ်ရင်တက်လာတဲ့ခါကျတော့အဲဒီ system တွေအကုန်လုံးကိုသူတို့ကဆက်ပြီးတော့ keep မလုပ်ထားဘူး။အဲ့တော့ improve မလုပ်တဲ့ခါကျတော့အဲဒီ system တွေအကုန်လုံးပြတ်သွားတာ။ပြတ်တဲ့ခါကျတော့ရန်ကုန်ကရေပေးတဲ့စနစ်ကိုမီးပေးတဲ့စနစ်ကို traffic manage လမ်းသွားတဲ့စနစ်ကိုအကုန်လုံးဘာမှစနစ်တကျမရှိတော့မှန်းနဲ့ဟိုနောက်မှာဟိုအစီအပြေလိုကောက်ပြီးတော့ဖောက်လိုက်ဒီနောက်မှာအစီအပြေလိုကောက်လို့လာအဲ့လိုတွေဖြစ်နေအောင်မီးသွဲတာကလည်း standard တွေ cooperative တွေနဲ့တရားကျနနာစဉ်စဉ်ညွှန်းနေလို့မှသာလျင်စနစ်တကျအစီအပြေတဲ့မီးမပြတ်တဲ့လူတွေနဲ့အထီးကိုင်းရှာနာနေတဲ့မီးသွဲတဲ့စနစ်တခုဖြစ်လာလိမ့်မယ်လို့ထင်ပါတယ်
ရက်စင်မီဥပဒေတွေချထားပေမဲ့မြန်မာနိုင်ငံကဥပဒေမှာစင်ကာပူလိုအများပြည်သူအန္တရာယ်ကင်းရေးကိုတည်တည်ချာချာဖော်ပြထားတာမျိုးမတွေ့ရဘူးလို့လည်းပြောပါတယ
်စင်ကာပူ electricity app မှာတော်တော်လေး down ဆုံးတယ်ပြဌာန်းတာပါပေါ့လျှက်စစ်တွေ့လို့ရှိရင်ဘလို့ထုတ်တဲ့အခါမှာဘလို့လျှက်စစ်ကိုဟိုမသက်ဆိုင်တဲ့သူတွေကိုမရောင်းရဘူးလို့မထုတ်ရဘူးလို့မတွေ့ရဘူးလို့လျှက်စစ်တွေ့တဲ့အခါမှာဘလူကပဲတွေ့ရမယ်လို့စသည်တော်တော်များများသူရေးထားပါတယ်ဖို့စင်ကာပူ electricity app မှာ public safety အတွက်ကိုတော်တော်များထည့်ပြီးရေးထားပါတယ်။မြန်မာနိုင်ငံမှာလည်းပဲလျှက်စစ်ဥပဒေဆိုပြီးတော့2014ခုနှစ်အောက်တိုဘာလမှာ2014ခုနှစ်ဥပဒေအမှတ်44နဲ့လျှက်စစ်ဥပဒေထုတ်တယ်။ဒါနဲ့အဲလျှက်စစ်ဥပဒေကျွန်တော်ဖတ်ကြည့်တော့အများပြည်သူအနေကင်းနဲ့ပတ်သက်လို့ထည့်တာအတွက်ကိုနည်းပါတယ်။ကျွန်တော်တွေ့တာကအဲမှာပုံမှန်49မှာဘယ်သူမှလျှက်စစ်အနေကင်းခြင်းကြောင့်လက်မှတ်မရဘဲနဲ့လျှက်စစ်တပ်အားကိုထုတ်လွှတ်ခြင်းပုတ်လွှတ်ခြင်းဆက်သွယ်အသုံးပြုခြင်းမပြုရဆိုတာရယ်ပုံမှန်3ကငယ်မှာလျှက်စစ်တပ်အားကိုအနေကင်းစွာနဲ့ပုံမှန်ချပြန်စွာတုံ့နှံစီရန်ပြဋ္ဌာန်းထားတဲ့စံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်ဖို့ရယ်နောက်တစ်ခုကထုတ်ပြန်ထားသော new breed များစီမျက်စီကန်လှုပ်ထုတ်လုံနည်းများမှာဆိုတော့အဲ့လိုနှစ်ခုပြဋ္ဌာန်းထားပါတယ်အဲ့ဒီပြဋ္ဌာန်းထားတဲ့စံချိန်စံညွှန်းဆိုတာဘာကိုညွှန်းတယ်လဲအဲ့တော့ထုတ်ပြန်ထားသော new breed စီမျက်စီကန်လှုပ်ထုတ်လုံလေးဆိုတာတကယ်ရှိနေပြီလားရှိလို့ရှိရင်အဲ့ဒီ new breed စီမျက်စီကန်နဲ့လှုပ်ထုတ်လုံလေးကဘာတွေလဲအဲ့ဒီလှုပ်ထုတ်လုံလေးစီမျက်စီကန် new breed ကတကယ်အသက်ဝင်တာဟောလုံတဲ့သူတွေကဘလောက်ထိသူတို့အဲ့ဒီကိုလိုက်နာပြီးတော့လုံနေတယ်လဲစာပြန်အဲ့ဒီအရာ law enforcement ပေါ့အဲ့ဒါတော်တော်များအရေးကြီးပါတယ်ဆိုစဉ်းမှာကြတော့ပြောလို့ရှိရင်တရားဥပဒေတော်တော်လေးစိုးမိုးတာပေါ့နော်တရားဥပဒေတော်တော်လေးစိုးမိုးတဲ့ခါကျတော့ဥပဒေအတိုင်းသူတို့လိုက်ပြီးတော့လုံကြတယ်တကယ်လို့ဥပဒေနဲ့အညီမလုံလို့ရှိရင်မလုံတဲ့သူကိုပြင်းပြထန်တာအရေးကြီးတယ်အဲ့တော့မြန်မာမှာလည်းအဲ့လိုစိုင်းချင်းစံညွှန်းနေတဲ့နေဥပဒေစီမျက်စီကန်လုပ်ထုတ်နေရှိရင်ရှိနိုင်တယ်။ဒါမှမဟုတ်အဲ့ဒါတွေကဘယ်လောက်ထိအသက်ဝင်တယ်လဲ။တကယ်လိုက်နာလှုပ်ဆောင်ကြသလားပေါ့နော်။အကယ်၍သာအဲ့လိုဥပဒေစီမျက်စီကန်နေရှိတယ်တကယ်လိုက်နာလှုပ်ဆောင်မှာဆိုလို့ရှိရင်ခုလောက်ထိစိုးရွားဖြစ်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ကျွန်တော်ထင်တာကတော့ law enforcement ပေါ့ဥပဒေသက်ဝင်မှုနောက်တော့ဥပဒေကိုလိုက်နာလှုပ်ဆောင်ကြမှုအဲ့ဒါကအရေးကြီးတယ်လို့ထင်ပါတယ်
။စင်ကာပူကမီးသွဲမီးပေးတဲ့စနစ်ကိုအမြင်ရှင်းပြီးအန္တရာယ်ကင်းအောင်ဘလူးစီဇန်ထားပါတယ်လေ
စင်ကာပူကျတော့သူကအကုန်လုံးကိုမြေအောက်တက်ကျူးတွေလှုပ်ထားလိုက်တဲ့အခါကျတော့ဘာမှမရှိတော့ဘူးပေါ့။နောက်မြေအောက်တက်ကျူးတွေမှာသူဥပဒေအရတက်ကျူးအလုံးဒီ double insulated နှစ်ထပ်လျက်ကရှိရမယ်။နောက်တစ်ခါ power cable တွေဆိုလို့ရှိရင်အဲ့ဥပဒေတွေမှာကိုဘလူး power cable အမျိုးအစားတွေဖြစ်ရမယ်ဆိုပြီးတော့သတ်မှတ်ထားပါတယ်။နောက်တော့အဲ့ power cable တွေကိုလည်းပဲ cooperative သတ်မှတ်ထားတော်များတယ်။အဲ့ cooperative တွေနဲ့အညီအဲ့ပေါ်ကလည်းတို့ထောက်အောင်နော်အဲ့ကျိုးတွေကမြေကြီးအောက်မှာသွားနေတဲ့ခါကျတော့မိုးပေါ်မှာရှုပ်ပွားတာမရှိတော့ဘူးပေါ့တိမ်ရင်းကိုကျိုးတစ်ချောင်းတည်းသွားတယ်သမထားနေရတယ
်ရန်ကုန်မြို့မှာတော့ငှက်တိုက်လို့ရှုပ်ပွားနေတဲ့ဓာတ်ကြိုးသွေတန်းတဲ့ပုံစံတွေကိုမြင်နေရတယ်လို့ လမ်းမတွေပေါ်မှာဓာတ်လိုက်လို့တေဆုံးရတာမျိုးတွေပါတွေ့နေရတာမို့အမြန်ဆုံးပြုပြင်ပြောင်းလဲတဲ့လို့ပြောပါတယ
်။ဘဝိုင်းမှာကျတော့မိုးပေါ်ကနေပေါ်လှုပ်လိုက်တဲ့အခါကျတော့ဓာတ်တိုင်တိုင်နဲ့ကနေပြီးတော့အိမ်တွေကိုဆွဲတယ်။ဥပမာဆွဲရပါဆိုတက်ခန်းတခန်းကျွန်တော်တို့နေပြေးပုံပါဆိုလို့ရှိရင်အထက်တစ်ထက်ကို6ခန်းနဲ့စုစုပေါင်း8ထပ်ဆိုတော့48ခန်း။48ခန်းကိုဒီတက်တိုင်တိုင်နဲ့ကနေပြီးတော့အကုန်လုံးဆွဲထားသလိုဖြစ်နေတာ။နောက်တိုက်တွေကလည်းကတ်နေခါကျတော့တိုင်နဲ့ကိုတိုက်ထဲနေမဟုတ်တော့ဘူး။ဒီတိုက်လည်းဆွဲဟိုတိုက်လည်းဆွဲအဲ့လိုဖြစ်နေခါကျတော့ကျိုးတွေကတော်တော်ကြီးကိုရှုပ်ပွားနေတော့လေ။အဲ့ဒီတိုင်နဲ့ကနေဆွဲတဲ့စနစ်ကနေပြီးတော့ဒါနဲ့ပို့ပြီးတော့ကောင်းအောင်ဘယ်လိုလုပ်မလဲဆိုတာပြန်ပြီးတော့ဟို analyze လုပ်မယ်။နောက်ပြီးတော့ evaluate လုပ်မယ်။နောက်ဒီနဲ့ပို့ပြီးတော့ကောင်းတဲ့စနစ်တစ်ခုနဲ့အစားထုတ်ပြီးတော့သုံးဖို့လုံမယ်လို့တင်ပါတယ်။ခုလောလောဆယ်တိုင်နဲ့ကနေပြီးတော့တိုက်တစ်ခုလုံးကိုစုပြုံဆွဲထားတာတော့တော်တော်အနေများပါတယ်။ဒါတန်းနေဆိုတဲ့တကြူရီယာလည်းပဲနေပိုးလည်းမိုးရွာလိုက်ရာသီဥတုံကိုခံရတယ်ခံရတဲ့ခါကျအဲ့တကြူရီယာလည်းဘလော့ပစ္စည်းနေမှလည်းဘလူးမောမသိဘူးနောက်ပြီးတော့ maintenance လည်းမရှိဘူးဟောအကုန်လုံးရောနေခါကျတော့ခါလေးတကြူပေါက်တဲ့ခါမှာဝန်ထမ်းကြီးတွေနဲ့သွားပြီးထိတဲ့ခါမှာလွတ်အမတန်အနေများပါတယ်ဘာလို့လဲဆိုတော့ဝန်ထမ်းကြီးကလည်းပဲတန်နဲ့လှုပ်ထားတဲ့ခါကျတော့သူ့ကြူလို့ပေါ့နော်တတုနဲ့လှုပ်ထားတဲ့ခါကျတော့အဲ့ပေါက်ပြဲနေတဲ့တကြူနဲ့အဲ့ဝန်ထမ်းကြီးနဲ့သွားပြီးတော့ထိလို့ရှိရင်ဓာတ်လိုက်နေတဲ့အနေပို့တော့များတယ်ပေါ့ဘာလို့ဝန်ထမ်းကြီးကတတ်တိုင်းနဲ့ဆက်တတ်တိုင်းကတန်နဲ့လှုပ်ဆိုတော့ဓာတ်လိုက်နိုင်မှုအခြေအနေပို့တော့များတယ်ပေါ့ဗျာ service ကိုပေါက်မယ်ဆိုလို့ရှိရင်ဆိုအဲ့ဒီစနစ်ကိုပြန်ပြီးတော့သူတို့ဒေရှာ evaluate လုပ်ပြီးတော့ပို့ပြီးကောင်းတဲ့စနစ်တစ်ခုနဲ့အစားထိုးဖို့လိုမယ်လို့ယူဆပါတယ
်သူတန်းထားတဲ့ဓာတ်ကြိုးတွေအတွက်တစုံတစ်ခုချို့ယွင်းတဲ့အခါအလိုအလျောက်ဖြတ်တောက်ပေးတဲ့ကြိုတင်ကာကွယ်တဲ့စနစ်ကမလွဲမသွေရှိဖို့လိုအပ်ပါတယ်
ဒီလိုရှော့ဖြစ်နေတာတော့ဘာဖြစ်လို့ break ကမကြောက်နဲ့တားလိုက်တဲ့အထိအဆင့်အထိရောက်တယ်လဲဆိုတော့ကျွန်တော်နားမလည်ပါဘူး။နိုင်ငံဆိုလို့ရှိရင်သူ preventive system ရှိရအောင်လဲ။ဆိုဘယ်ကျိုးပဲဖြစ်ဖြစ်ဘယ် line ပဲဖြစ်ဖြစ်ရှော့ဖြစ်တယ်ဆိုလို့ရှိရင် break ကကြပြီးတော့အဲ့ line မှာရှိတဲ့လျှက်စစ်တပ်ကပြတ်တောက်သွားမယ်။ဆက်ပြီးတော့စီးနေလို့မဖြစ်ဘူး။အဲ့စနဲ့ရှိကိုရှိနေရမယ်။ကျိုးပြတ်ကြတာနဲ့ဒါမှမဟုတ်ရှိရင်အဲ့ကျိုးကပေါက်ပြီးတော့တခြားတနေရာရောက်နေတဲ့တိုင်အောင်ဘရိတ်ကမကြဘဲနဲ့ဘာလို့ဖြတ်လိုက်ရတယ်လဲဆိုတော့ကျွန်တော်တော်တော်ကိုနားမလည်ပါဘူး။အမေရိကန်အဟုတ်စရာကောင်းပါတယ်မှာ။အထူးသဖြင့်ဘိုအားမြင့်တဲ့ line တွေပေါ့နော်။မာဒါအလိုင်းတွေက230,000ရှိတယ်။အဲ230ကနေပြီးတော့မြူရဲကိုဝင်လာတဲ့ခါတော့ဘိုအား6,000အဲ့ရနေမှ33kb ရက်ကွက်တွေရောက်လာတဲ့ခါကျတော့11kb ဘိုအား10,000ရှိတယ်။အဲ့ရနေမှ230ဘိုရောက်အောင်လို့စင်းစစ် transformer တွေနဲ့ချပြီးတော့သုံးသွားပါနော်။အဲ့ဒီစနစ်မှာ 11kb line ကိုရောက်တဲ့အစ်စ်မှာကိုကအဲ့ဒီ breaker ချတဲ့စနစ်ကိုလုပ်ပေးထားအောင်။ဒါဆိုလို့ရှိရင်တလဲတဲ့အနေနဲ့မရှိဘဲနဲ့စနစ်ကြတဲ့စနစ်ဖြစ်သွားလိမ့်မယ်လို့ကျွန်တော်တင်ပါတယ
်။ engineer ဦးရင်ညီမှာနောက်တစ်ပတ်မှာတော့ဓာတ်လိုက်တဲ့အန်တွေဘယ်လိုကာကွယ်ရမလဲဆိုတာကိုပြောပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါเนาะ
တော်ခင်မျိုးတဲ့ရဲ့သိပ္ပံနဲ့နီးပညာခန္ဓာကိုနားဆင်ခဲ့ရတာပါရှင်မြန်မာ VOA မြန်မာပိုင်းစီစဉ်ကနေတောက်ကြတဲ့အညာဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကြန့်ရှိနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင်
အမေရိကန်ပြည်ထောင်စုမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာတဲ့ဟီလာရီကလင်တန်ကပါတီညီလာခံနောက်ဆုံးနှစ်ကြာသပတေးနေ့ညမှာမိန့်ခွန်းပြောတဲ့အထဲနိုင်ငံရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ညှို့ညွတ်ဖို့လိုတယ်ဆိုတာအလေးထားပြောသွားပါတယ်။ဒါဟာမိမိတို့ပေါ်မှာပဲလုံ့ဝမှုတည်နေကြောင်းအားလုံးတူတကွအောင်မြင်နိုင်ဖို့အားလုံးလက်တွဲလှုပ်ဆောင်ကြမလားဆိုတာဆုံးဖြတ်မှာဖြစ်ကြောင်းမစ္စစ်ကလင်တန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာဒီကနေ့မနေ့အစောပိုင်းကပြစ်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်တအူးသေဆုံးပြီးတော့နောက်တအူးအပြင်းထန်ဒဏ်ရာရသွားတယ်လို့မျိုးနယ်ရဲတပ်ဖွဲ့အကြီးအကဲကပြောပါလေ။ရာဂေါ်တခုမှာရင်စီကန်ဖောက်ဖျက်မှုတခုအတွက်ရဲတပ်ဖွဲ့ဝင်တွေကတားဆီးတာကနေပြစ်ခတ်မှုဖြစ်တာလို့ဆိုပါလေ။ပြစ်ခတ်မှုဖြစ်တဲ့နေရာကိုနေဝန်ကျင်မှာရှိနေကြတဲ့တခြားရဲတပ်ဖွဲ့ဝင်တွေရောက်သွားချိန်မှာတပ်ဖွဲ့ဝင်2ယောက်ပြစ်ခတ်ခံထားရတာကိုတွေ့ရပြီးတယောက်ကရင်ဘတ်မှာအကျဉ်းတော်များများပြစ်ခတ်ထားရတာကိုတွေ့ရပါလေ။လူဖော်ကိုင်းမဲ့ရဲတပ်ဖွဲ့ဝင်တွေကဒဏ်ရာရထားတဲ့ရဲတပ်ဖွဲ့ဝင်ကိုအသက်ငယ်ရှေးဦးသူနာပြုနည်းနဲ့ကုသပေးပြီးရဲကားပေါ်တင်ပြီးတော့ဆေးရုံပို့လိုက်ကြရတယ်လို့ဒေသတွင်းသတင်းတွေကပြောပါလေ။မကြခင်ကျင်းပဖို့မြင်ဆင်နေတဲ့20ရာစုပင်လုံညီလာခံကိုအပြည့်ရလက်မှတ်မထိုးရသေးတဲ့အဖွဲ့တွေတက်ဖို့ကိစ္စမှာနိုင်ငံလုံးဆိုင်ရာပြည်ခိုက်ရေးစည်းရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးရတဲ့ဆိုင်လားမဆိုင်ဘူးလားဆိုတာပေါ်မူတည်တယ်လို့ညညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဥက္ကဋ္ဌဒူဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်။ကချင်ပြည်နယ်ပိုင်းခြားမှာကျင်းပနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့များအစည်းအဝေး၄ရက်မြောက်နေ့သတင်းစာရှင်းလင်းပွဲမှာနိုင်ဟန်တာကအဲ့လိုပြောသွားတာပါ။အင်ဒိုနီးရှားနိုင်ငံမှာမူရစီမော်ကုံမှုနဲ့တည်တံ့ချမှတ်ခံရတဲ့လူတွေက10ဦးထက်မနည်းကိုပြန်လဲအမှုသူတို့ရဲ့အမှုတွေကိုပြန်လဲဆန်းစစ်ဖို့အတွက်အင်ဒိုနီးရှားရှိနေကြိုးကတောက်ကြနေမှာသူတို့တရားစီရင်မဲ့ကိစ္စကိုဆိုင်ငံ့ထားလိုက်ပါတယ်။ဟောင်ကောင်မှာနိုင်ငံတကာအိုလံပစ်တင်စားပြိုင်ပွဲမှုသွားတဲ့အသက်16နှစ်အရွယ်မြောက်ကိုရီးယားမျိုးသားတဦးဟာဟောင်ကောင်ကတောင်ကိုရီးယားကောင်စစ်ဝင်ရုံးမှာဝင်ရောက်ခိုလုံလိုက်တယ်လို့ဒေတာရင်းသတင်းတွေကဖော်ပြပါတယ်။အဲဒီလိုခိုလုံတဲ့သတင်းပြီးတဲ့နောက်တောင်ကိုရီးယားကောင်စစ်ဝင်ရုံးကကြိုတင်ကာကွယ်ရေးနဲ့လူညုံရေးတိုးပြီးချထားပြီးဟောင်ကောင်အာဏာပိုင်တွေကိုတောင်းဆိုပါတယ်။
တရင်ချင်းချက်ကိုကိုကျော်ကျော်တင်ကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကကိုရန်တိုင်းဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Spiner ဖြစ်ပါတယ် VOA American အသံရဲ့စနေနေ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ32 kHz 935နဲ့လိုင်းဒိုမီတာ40 kHz 9030တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန္လောပါ
This program has come to you from the Voice of America, Washington.